Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ် January 9ရက်ကြာသပတေးနေ့ည9:00ကနေ 10:00 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25နဲ့32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အထံချက်ဆက်တွေနဲ့ဝါရဖြန့်အထံလွှင့်နေရတွေကိုပြန်လည်ဆက်တင်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကကြေညာလိုက်ပါတယ်ပြည်ထောင်နိုင်ငံကတီယိုဇာရီရေးသားတဲ့ရှာလီဟက်ပတိုမဂဇင်းတက်ကိုအကြမ်းဖက်တက်ခတ်ခဲ့တာတစ်နှစ်ပြည့်တဲ့ဒီနေ့မှာပဲပါရီမြို့ကရဲစခန်းကိုတက်ခတ်ဖို့ကြိုးစားတဲ့သူတစ်ယောက်ကိုရဲကအသေးဖြစ်ခတ်ဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြေညာပေးသွားမှာပါ
အခုညဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထဲမှာတော့ထိုင်းနိုင်ငံမှာမူရစေးနဲ့လက်နက်မှောက်ခိုင်းတစ်ခုကိုဖမ်းဆီးခဲ့ရမှာထိုင်းရဲတပ်ဖွဲ့ဝင်တဦးလည်းပါဝင်ခဲ့ပါတယ
်။ဒီအဲ့မှာဖမ်းမိတဲ့ရဲအရာခံဘိုးစေရီတုံးချိုင်ပရဆတ်ဆိုတဲ့ဟာကသူ့မှာကကျွန်တော်တို့နိုင်ငံဒီနယ်ဆက်မှာပေါ့နော်။နယ်ဆက်ထဲမှာဒီကာစီနိုလောင်းကစားဝမ်းကြီးနခုဖွင့်ထားတယ
်ရှန်သတင်းစင်အက်ဒီတာချုပ်ကိုဆိုင်းမိုင်းပြောပြခဲ့တာပါတခါရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတော့ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်ဘက်ကတိုက်ရင်မှုပါဝင်တပ်သားတချို့ကြာဆုံးခဲ့တဲ့အကြောင်းဆက်သွယ်မေးမြန်းချက်နဲ့အတူနာဇီအာဏာရှင်ဟစ်တလာရဲ့ကိုယ်တိုင်ရေးအထုပ်ဖတ်တီကိုနှစ်ပေါင်း80ကြာမှာပြန်ပြီးတော့ပုံနှိပ်ထုတ်ဝေခွင့်ရသွားတဲ့အကြောင်းတခါနိုဝင်ဘာလမှာကျင်းပတော့မယ့်အမေရိကန်ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေအကြောင်းကိုနားဆင်ကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ဒေတာတွင်တဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့ဒီသတင်းပတ်တဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အထံချက်ဆက်တွေနဲ့မြောက်ကိုရီးယားရဲ့ဝါရဖြန့်အထံလွှင့်နေရတွေကိုမနေ့ပံပြန်လည်စတင်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကကြေညာလိုက်ပါတယ်။ဝါရပြန်အထံလွှင့်မှုတွေကိုတောက်ကြံနေတောင်ကိုရီးယားစံတော်ချုပ်မွန်လွဲပိုင်းမှာစတင်မှာဖြစ်တယ်လို့လည်းတောင်ကိုရီးယားသမ္မတအင်တော်ကပြောပါတယ်။1950ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့ပေမဲ့ရံပတ်တွေဖြစ်ရှိနေကြတဲ့နှစ်နိုင်ငံကြားဝါရပြန်အထံလွှင့်ချက်တွေကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းအပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလည်းဖြစ်ခဲ့ပါတယ်။တင်းမာမှုတွေရောပါစေမဲ့အစီအစဉ်တွေကိုမြောက်ကိုရီးယားနဲ့သဘောတူညီမှုရခဲ့ပြီးနောက်မှာတော့တောင်ကိုရီးယားဘက်ကအထံလွှင့်နေတာတွေကိုရပ်ဆိုင်းခဲ့တာပါ။မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲကြောင်းမနေ့ကကြေညာချက်ဟာဩဂုတ်လထဲမှာသဘောတူညီချက်ကိုအပြင်းထန်ချုပ်ဖောက်ရောက်တယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့အမျိုးသားလွန်ကြွေးအရာရှိချိုတေယန်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ကြောင်းဗိုလ်ထုနည်းကကြေညာခဲ့ပြီးတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ရဲ့လွန်ကြွေးရေးအတွက်အမေရိကန်ကအခိုင်အမာအကာအကွယ်ပေးသွားမှာဖြစ်တဲ့အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေနဲ့ဆက်သွယ်စကားပြောဆိုခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေလောက်ခဲ့ပြီးတဲ့နောက်မှာပဲကိုရီးယားကျွန်းဆွယ်မှာအမေရိကန်နဲ့တောင်ကိုရီးယားတပ်တွေကိုလည်းတက်လန့်ထားလိုက်ပါတယ်
။ရှီမင်းနိုင်ငံမှာရှိတဲ့အီရန်တန်ယုံကိုဆော်ဒီအာရေဗျရဲ့လေကြောင်းတိုက်ခိုက်မှုမှာတမင်တက်တက်ပြစ်ခတ်ခဲ့ကြောင်းဆွဆွဲပြီးဆော်ဒီနိုင်ငံကတင်သွင်းကုန်တွေအလုံးကိုအီရန်နိုင်ငံကပိတ်ပင်လိုက်တဲ့အတွက်နှစ်နိုင်ငံကြားတန်တမာရေးတင်းမာမှုတွေလည်းပုံမှုကြီးထွားလာခဲ့ပါတယ်။ရှီမင်းနိုင်ငံဆာနာမြို့တော်ကတိုက်ခိုက်မှုဟာတန်တမာလုပ်ငန်းတွေကိုအကာအကွယ်ပေးရမယ့်နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့လှုပ်ရက်ဖြစ်တယ်လို့လည်းအီရန်နိုင်ငံသားရေးဌာနပြောခွင့်ရသူဟူစိန်ဂျဗာအန်ဆာရီကပြောဆိုခဲ့တဲ့အကြောင်းနိုင်ငံပိုင်ရုပ်မြင်သံကြားကဖော်ပြခဲ့ပါတယ်။တန်ယုံအဆောက်အုံနဲ့ပျက်စီးမှုနဲ့ဝန်ထမ်းတွေထိခိုက်နှိမ့်နာမှုအတွက်ဆော်ဒီအာရေဗျနိုင်ငံကတာဝန်ယူရလိမ့်မယ်လို့လည်းပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူရဲ့ကြေညာချက်ထဲမှာတော့ထိခိုက်ဒဏ်ရာရသူတွေထဲမှာဘယ်သူတွေပါတယ်လဲဘလောက်အထိထိခိုက်မှုတွေရှိတယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူးစာနာမျိုးတော်ကမျက်မြင်တွေ့သူတွေကတော့အီရန်တန်ယုံမှာတည်တာတဲ့ထိခိုက်ပျက်စီးမှုတွေမတွေ့ရဘဲကြောက်တုံးနေတဲ့ဘုံအဆအနာတွေသာတွေ့ရတယ်လို့ပြောဆိုကြပါတယ်ရှီမင်းနိုင်ငံမှာအီရန်နိုင်ငံကကြောထောင်နောက်ခံပေးထားတဲ့ဟူသီရှီယာသဘုံတွေကိုတိုက်ခိုက်နေတဲ့တပ်တွေကိုစစ်ကူပေးတဲ့အနေနဲ့ဆော်ဒီကလေးချောင်းထိုးစစ်တွေဆင်နွှဲနေတာဖြစ်ပါတယ်။အီရန်ရဲ့ဆွဆွဲချက်အပေါ်မှာတော့ဆော်ဒီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ဒီကနေ့မှပဲဆော်ဒီနိုင်ငံကတင်ပို့ကုန်တွေအလုံးကိုတားမြစ်လိုက်တဲ့အကြောင်းအစိုးရအဖွဲ့ကကြေညာချက်ထုတ်ပြန်လိုက်တယ်လို့ဆော်ဒီနိုင်ငံမက်ကာမြို့ကိုအီရန်နိုင်ငံသားတွေဖျားဖို့မသွားဖို့ကိုလည်းတားမြစ်လိုက်ပါတယ်ရှင်။
လီဗျားနိုင်ငံနောက်ဘက်မှာထရက်ကားတစ်စင်းနဲ့ပြင်းထန်တဲ့ဘုံပေါက်ကွဲမှုတစ်ခုကြောင့်ရဲတင်တဲ့ကြောင့်တစ်ခုမှာဒီကနေ့လူ90ထက်မနည်းသေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီထိခဲ့တဲ့ရရတဲ့အကြောင်းတာဝန်ရှိသူတွေပြောဆိုခဲ့တယ်လို့ဒေသခံသတင်းတွေမှာလည်းဖော်ပြပါဗျာ စနေတံမျိုးကရဲတင်နှန်းကြောင့်မှတပ်သားတွေရာနဲ့ချပြီးစုဝေးနေတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ခဲ့တာပါ။ပောက်ကွဲမှုကြောင့်လူ90ထက်မနည်းသေဆုံးတဲ့အကြောင်းဒေသခံသတင်းတွေမှာဖော်ပြနေသလိုရိုက်တာသတင်းဌာနကတော့65ယောက်သေဆုံးတဲ့အကြောင်းဆေးရုံနဲ့နှိစက်သူကိုကူကဖော်ပြခဲ့ပါတယ်။တိုက်ခိုက်မှုဟာဘသူလက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ကုလသမဂ္ဂရဲ့လိပြန်းနိုင်ငံကူညီထောက်ပံ့ရေးယူ UNSMI အကြီးအကဲမာတင်ကော်ပလာကတော့ပောက်ကွဲမှုဟာအသေးခံပုံးကွဲတိုက်ခိုက်မှုဖြစ်တဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။ဒီကနေ့ဖြစ်ပွားခဲ့တဲ့အသေးခံပုံးကွဲမှုအပေါ်မှာအပြင်းထန်ဆုံးရှုတ်ချတဲ့အကြောင်းနဲ့အကြမ်းဖက်ဝါဒတိုက်ဖြစ်ရေးအတွက်လိပြန်းနိုင်ငံသားတွေအားလုံးအမြန်ဆုံးစူးစိညင်ညွတ်ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။
ပြင်သစ်နိုင်ငံကတရော်စာတွေရေးသားတဲ့ Charlie Hebdo မဂ္ဂဇင်းတိုက်ကိုအစ္စလာမ်အစွန်းရောက်တွေတိုက်ခိုက်ခံခဲ့ရတာတစ်နှစ်ပြည့်တဲ့ဒီနှစ်မှာပဲပါရီမြို့ကရဲစခန်းကိုတိုက်ခိုက်ဖို့ကြိုးစားတဲ့သူတယောက်ကိုရဲကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ရဲစခန်းကိုချင်းကပ်လာသူဟာဓားတစ်ချောင်းနဲ့ကိုယ်ပေါ်မှာလဲဖောက်ခွဲရေးပစ္စည်းတွေတက်ဆင်လာပုံရပေမဲ့အတုဖြစ်နေတာကိုနောက်ပိုင်းမှာတွေ့ရတဲ့အကြောင်းပြင်သစ်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ရဲတွေကအသေးပြစ်ခတ်ဖမ်းဆီးမခံရမီအစ္စလာမ်ဘာသာဝင်တွေဖျားသခင်ကိုဆူတောင်းတယ်လို့အော်ဟစ်ကြွေးကြော်ခဲ့ပုံရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တေဆုံးသူဘယ်သူဘယ်ဝါဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး။ပြီးခဲ့တဲ့နှစ်ထဲ Charlie Hebdo မဂ္ဂဇင်းတိုင်းတိုက်ခတ်ခံရချိန်မှာပြင်သစ်လူထုကိုကာကွယ်ရင်းတေဆုံးခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်၃ဦးအတွက်ကျင့်ပတဲ့အောက်မေ့ဖွဲ့အခမ်းအနားပွဲကိုတက်ရောက်ခဲ့တဲ့ပြင်သစ်သမ္မတဖရက်ဆွာအော်လွန်ကလက်နက်ကိုင်ရဲတပ်ဖွဲ့ဝင်တွေအတွက်လုံခြုံရေးဆိုင်ရာလမ်းညွှန်ချက်အသစ်တွေထုတ်ပြန်ခဲ့တဲ့နေ့မှာပဲအခင်းဖြစ်ပွားခဲ့တာဖြစ်ပါတယ်။ရဲရာရှိတွေအနေနဲ့အခုကဆလို့တာဝန်ချိန်ကုန်ဆုံးချိန်မှလည်းလက်နက်ကိုင်ဆောင်ခွင့်ရမှာဖြစ်တဲ့အကြောင်းပြင်သစ်သမ္မတကပြောဆိုခဲ့တယ်လို့လက်နက်ကိုင်လုံခြုံရေးတပ်ဖွဲ့ဝင်အင်အားကိုလည်း9000အထိတိုးမြှင့်ဖို့ကြိပေးခဲ့ပါတယ်။ဒီကနေ့ချင်းပါတဲ့အောက်မေ့ဘွယ်အခမ်းအနားမှာသမ္မတအော်လွန်ကတေဆုံးသူရဲတပ်ဖွဲ့ဝင်တွေအတွက်လွမ်းသူပန်းကွေချခဲ့တယ်လို့အကြမ်းဖက်သမားတွေကိုလိုက်လံချေမှုန်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုလည်းချီးကျူးစကားပြောကြားခဲ့ပါတယ်ရှင
် VOA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗြိတိန်ဝန်ကြီးချုပ်အောင်တိုနီဘလဲယာမြန်မာနိုင်ငံမှာရောက်နေပြီးရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ပြည်သူ့လွတ်တော်နာယကသူရဦးရွှေမန်းတို့နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်သူရဦးရွှေမန်းကတော့ဗြိတိန်ဝန်ကြီးချုပ်အောင်ကိုဒီကနေ့မနေ့စင်နိုင်ခွဲကပြည်သူ့လွတ်တော်အဆောက်အဦအေကမ်းမှာတွေ့ဆုံခဲ့တဲ့အကြောင်းသူရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်မွန်လွဲပိုင်းမှာတော့ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အရေးကြီးကော်မတီရဲ့ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်နဲ့နေပြည်တော်လွတ်တော်ဝင်မှာတွားရောက်တွေ့ဆုံတဲ့အကြောင်းလဲ NLD ပါတီရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်တွေ့ဆုံမှုတွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့သက်ဆိုင်ရာတာဝန်ရှိသူတွေထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူးမြန်မာနိုင်ငံကို၃ချိန်ထက်မနည်းလာခဲ့ဘူးတဲ့ဗြိတိန်ဝန်ကြီးချုပ်ဟောင်းရဲ့အခုဒီချိန်ခီးစဉ်ရဲ့ရည်ရွယ်ချက်နဲ့အစိုးရတာဝန်ရှိသူတွေနဲ့ပါတွေ့ဆုံမှုတွေရှင်းပြဆိုတာကိုတော့အတိအကျမသိရသေးပါဘူး
တရုတ်နိုင်ငံမှာအစုရှယ်ယာဈေးတွေထိုးကျခဲ့ရခါအယောင်ဝယ်တွေနောက်တစ်ချိန်ရပ်ဆိုင်းခဲ့ရပြီးနောက်မှာပဲဥရောပကဘန်ဒါယေဈေးခွန်မှာလည်းဒီကနေ့အစောပိုင်းဈေးတွေတိတိတသာကျဆင်းခဲ့ပါတယ်။တရုတ်နိုင်ငံကအဓိကစတော့ရှယ်ယာဈေးခွက်တစ်ခုဖြစ်တဲ့ရှန်ဟိုင်းစူပါအညွန့်ဂိတ်မှာဒီကနေ့ဈေးဖွင့်ပြီး14မိနစ်အကြာမှာပဲအယောင်ဝယ်တွေရပ်လိုက်ရပါတယ်။ဈေးပိတ်ချိန်မှာတော့ရှယ်ယာဈေးတွေခုနှစ်တက်သမာ300ခန့်လုံးကျဆင်းသွားခဲ့တယ်လို့ရှန်ဟိုင်းဈေးခွက်လောက်မကြီးတဲ့ရှန်ဆန်းစူပါအညွန့်ဂိတ်ကတော့8တက်သမာ300ခန့်လုံးကျဆင်းသွားပါတယ်။ဒါဆိုရင်ဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံရဲ့အစုရှယ်ယာဈေးခွက်တွေမှာအယောင်ဝယ်တွေကိုဒုတိယကျင်းရပ်ဆိုင်ခဲ့ရတာပါတရုတ်ယွမ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာ 3.51 ရာခိုင်နှုန်းချဆင်းခဲ့ပြီးပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့အနှိမ့်ဆုံးလည်းဖြစ်ခဲ့ပါတယ်အာရှမှာအဓိကအစုရှယ်ယာဈေးခွက်တွေဖြစ်ကြတဲ့ဂျပန် Nikkei 225အညွန့်ဂိတ်ဟာ 1.8 ရာခိုင်နှုန်းတောင်ကိုရီးယားရဲ့ Kospi အညွှန်းကိန်းက1ရာခိုင်နှုန်းအသီးသီးကျဆင်းသွားပါတယ်။ဟောင်ကောင်ဟန်ဆန်အညွှန်းကိန်းမှာ 1.6 ရာခိုင်နှုန်း၊ဩစတြေးလျက S&P ASX 200မှာ2ရာခိုင်နှုန်း၊နယူးဇီလန်၊ထိုင်ဝမ်နဲ့တခြားအရှေ့တောင်အာရှဈေးကွက်တွေမှာလည်းကျဆင်းမှုတွေနဲ့ကြုံခဲ့ရပါတယ်။အာရှတိုင်းမှာကျဆင်းမှုတွေကြုံခဲ့ရပြီးတဲ့နောက်ဂျာမနီနိုင်ငံက DAX ဈေးကွက်ဟာလည်းဈေးဖွင့်ပြီးနောက် 3.1 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ပြင်သစ်နိုင်ငံက CAC 40က 2.1 2.5%ခိုင်နှုန်း၊ Britain နိုင်ငံက FTSE 11က 2.3%ခိုင်နှုန်း၊ Dow နဲ့ S&P Future တို့မှလည်းအကျနဲ့ကြုံတွေ့ခဲ့ရပါတယ်
။အမေရိကန်မှာတနက်ကိုက်ဆောင်မှုကိုထိန်းချုပ်ဖို့သမ္မတကအမိန့်ထုတ်ပြန်လိုက်ပြီးရပ်ပိုင်းအကြံမှာပဲသမ္မတ Barack Obama ကသူ့အစီအစဉ်နဲ့ပတ်သက်လို့လူမှုနယ်ဆွေးနွေးပွဲတစ်ခုကျင်းပပြီးရုံးမြင့်တန်ကြားကထုတ်လွှင့်ပြသဖို့အစီအစဉ်နေပါတယ်။ဝါရှင်တန်ဒီစီမြို့တော်နီး Virginia ပြည်နယ်က George Mason Tech တို့မှဒီကနေ့ပြုလုပ်မဲ့ဆွေးနွေးပွဲမှာတော့ CNN သတင်းဌာနက Anderson Cooper နဲ့အတူပြည်သက်တွေရဲ့မိခွန်းတွေကိုသမ္မတ Obama ဖြည့်ကြားတာကိုတိုက်ရိုက်ထုတ်လွှင့်ပြသသွားမှာပါဒီသတင်းပတ်စောင်းမှာတော့တနက်ရောင်းတဲ့သူတွေနောက်ထပ် license တွေလျှောက်ထားဖို့တနက်ဝယ်တဲ့သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးဖို့ပြီးပါဝင်လိုက်နိုင်ရမယ့်စီမင်းသစ်တွေကိုသမ္မတကပြတ်တန်းခဲ့ပါတယ်2013ခုနှစ်မှာတော့တနက်ကင်ဆာမှုထိန်းချုပ်ဖို့သမ္မတဥပမာရဲ့ကြိုးပမ်းမှုတွေကိုပယ်ချခဲ့ဘူးတဲ့ Republican အမတ်တွေကတော့သမ္မတကလုတ်ပိုင်ခွင့်အာဏာကိုကျော်လွန်ပြီးဥပဒေအစ်ကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့တနက်ကြောင့်ဖြစ်ရတဲ့အကြမ်းဖက်မှုတွေကိုဟန်တားရမှာလဲဥပဒေအစ်ကအထောက်ကူမဖြစ်နိုင်ဘူးလို့ပြောဆိုခဲ့ကြတာပါတနက်ကင်ဆာခွင့်ထိန်းချုပ်ရေးဟာ American လူလူကြားမှာအကြီးအကျယ်သဘောထားကွက်နေတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလလယ်မှာတော့CNN နဲ့ OAC တို့ရဲ့ပူးတွဲလူလူစစ်တမ်းတစ်ခုရစစ်တမ်းထဲမှာပါဝင်သူတွေရဲ့48ရာခိုင်နှုန်းကတနက်ကင်ဆောင်ခွင့်တင်းတင်းကြပ်ကြပ်ထိန်းချုပ်ရေးကိုထောက်ခံခဲ့ကြပြီး51ရာခိုင်နှုန်းကတော့လက်မခံကြောင်းသဘောထားတွေအသီးသီးပေးခဲ့ကြပါတယ်
ကျေတာယာစစ်ပွဲရုပ်ရှင်ဇာတ်ကားသည့် Star Wars The Force Awakens ဇာတ်ကားယုံတင်တာသတင်းသုံးပတ်ပဲရှိသေးတဲ့အချိန်အတွင်းမှာပဲမြောက်အမေရိကတိုက်မှာဝင်ငွေအကောင်းဆုံးဇာတ်ကားဖြစ်နေပြီလို့ Walt Disney Company ကပြောပါတယ်ဗုဒ္ဓဟူးနေ့အထိဆိုရင်ဒီရုပ်ရှင်ရဲ့လက်မှတ်အယောင်စံချိန်ဟာ2009ခုနှစ်မှာအီဘတာဇာတ်ကားကစံချိန်တင်ထားတဲ့အမေရိကန်ဒေါ်လာ 960.5 သန်းကိုကျော်သွားပြီလို့ Walt Disney Company ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြပါဗျ။ဒီလိုစံချိန်ချိုးတာဟာကျေတာယာစစ်ပွဲရုပ်ရှင်ဇာတ်ကားကိုနှစ်ချိုက်အားပေးကြသူတွေရဲ့ဆေးအားထက်သန်မှုနဲ့အဆက်မပြတ်အားပေးတာတွေကြောင့်ဖြစ်ပါတယ်လို့ဆိုပြီးပရိသတ်ကိုလည်းဂျေဇူးတင်စကားပြောထားပါဗျ။ The Force Awakens ဇာတ်ကားဟာအခုချိန်ထိဆိုရင်တကဘာလုံးကနေရတဲ့အကြမ်းဖက်ဝင်ငွေအမေရိကန်ဒေါ်လာ 1.56 ဘီလီယံရှိသွားပြီဖြစ်ပေမဲ့ Avatar Titanic နဲ့ Jurassic World ဇာတ်ကားတွေစံချိန်တင်ထားတဲ့တကဘာလုံးဝင်ငွေကိုတော့မမိသေးပါဘူးရှင
်ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လုံးနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလာရတာမှာတော့အရင်ဆုံးအင်းနီချင်းထိုင်းနိုင်ငံဘက်မှမူရစ်နဲ့လက်နက်မှောက်ခိုးဂိုင်းဝင်တွေကိုတပ်တေကန်ပစ္စည်းတွေနဲ့အတူဖမ်းဆီးရမိတဲ့အကြောင်းဖြစ်ပါတယ်ထိုင်းနိုင်ငံချင်းမိုင်နဲ့ချင်းရိုင်ခရိုင်တွေမှာမူရစ်စေဝါနဲ့လက်နက်မှောက်ခိုးအကြီးဆုံးဂိုင်းတစ်ခုကလူ10ဦးကိုဒီနှစ်ရက်အတွင်းမှာစိုက်ကြွဆေးပြပေါင်း6သိန်းနီးပါးတခြားမူရစ်စေဝါတွေနဲ့လက်နက်တွေနဲ့အတူဖမ်းဆီးရမိခဲ့ပါတယ်အခုလိုဖမ်းဆီးမိတဲ့အထက်မှာထိုင်းရဲတပ်ဖွဲ့ဝင်တို့လည်းပါဝင်နေပြီးအိန်းနီချင်းနိုင်ငံတွေနဲ့ပါဆက်ဆက်မှုရှိနေတဲ့အကြောင်းထိုင်းအာဏာပိုင်တွေရဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကတင်ပြပေးထားပါတယ်ရှင်
ချင်းရိုင်ခရိုင်မှာတော့ဇန်နဝါရီလ6ရက်နေ့ကဖမ်းဆီးခဲ့ရမှာရဲတပ်ချက်တဦးကမောင်းနှင်လာတဲ့ကားမှာမူရစ်စေဝါ 38,000 ကျော်နဲ့တူလူ3ဦးကိုဖမ်းဆီးခဲ့ပါတယ်။သူတို့တွေဟာတာချီလိပ်ဘက်ကတရုတ်လူမျိုးတဦးထံကနေမူရစ်စေဝါတွေလက်ဆင့်ကမ်းဝယ်ယူခဲ့တာဖြစ်တယ်လို့ထွက်ဆိုခဲ့ပြီးတဲ့နောက်သူတို့ကိုထပ်မံစစ်ဆေးခဲ့ရကနေဇန်နဝါရီလ9ရက်နေ့မှာတော့ချင်းမိုင်ခရိုင်တွင်းကဆန်ဆိုင်မြို့နယ်အတွင်းမှာမူရစ်စေဝါ39,000 ကျော်နဲ့အတူလူ10ဦးပါတဲ့မူရစ်စေဝါနဲ့လက်နက်မှောင်ခိုးဂိုင်းကိုဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်။ထိုင်းရဲတပ်ချက်တဦးပါဝင်နေတဲ့မူရစ်စေဝါဖမ်းဆီးရမိမှုနဲ့ပတ်သက်လို့ရှမ်းသတင်းစင်ရဲ့အက်ဒီတာချုပ်ကိုဆိုင်မိုင်ကအခုလိုပြောပါတယ်
။ချင်းတိုင်းမြို့ပေါ်တော့ Edition Super Center ဆိုတဲ့ညနာလေးမှာဖမ်းမိတယ်။အဲ့ဒါကတော့ကျွန်တော်တို့နိုင်ငံနဲ့နည်းနည်းပတ်သက်ဆက်နွယ်ဒီလိုတော့ယူဆရတယ်ခင်ဗျာဒီလိုက်တဲ့တင်းအရာဆိုရင်လေခုမှဒီအဲ့မှာဖမ်းမိတဲ့ရဲအရာခံဖို့စေရီတုံးချိုက်ပရဆတ်ဆိုတဲ့ဟာကသူ့မှာကကျွန်တော်တို့နိုင်ငံဒီမြဆတ်မှာပေါ့နော်မြဆတ်ဖက်မှာဒီကာစီနိုလောင်းကစားဝိုင်းကြီးနှစ်ခုဖွင့်ထားတယ်ဒီ6ရက်နေ့ညနေမနေ့ကညနေသူ့ရဲ့ဒီအိမ်နေအိမ်ကနေတည်ထုတ်လာတဲ့ဒီမြင်းကြီးစေဝါအပြားတတိယရှစ်7,000ပြာကိုဒီအနာတိုင်းတွေကစုပေါင်းပြီးတော့မှဖမ်းမိတယ်တောင်ောက်ဖက်ကိုတင်းတင်းဖို့လို့ပြောရခင်ဗျာ
ထိုင်းသတင်းတွေမှာတော့မူရစ်စေဝါတွေကအင်းနီနာချင်းနိုင်ငံကနေထုတ်လုပ်နေတာဖြစ်တယ်ဆိုပြီးပြောဆိုနေတာပါထိုင်းနိုင်ငံချင်းမိုင်ခရိုင်နဲ့ဆက်ဆက်နေတဲ့ရှမ်းပြည်နယ်အတွင်းမှာလည်းမူရစ်စေဝါဖမ်းဆီးမှုတွေကအမဲလိုလိုရှိနေတာပါများသောအားဖြင့်ပိုင်ရှင်မဲ့တွေအဖြစ်ဖမ်းဆီးရမိတာတွေလည်းဖြစ်ပေါ်နေပါတယ်။ထ ထိုင်းနိုင်ငံတွင်ကိုဝင်ရောက်နေတဲ့မူရင်းစေးဝါးတွေဟာမြန်မာနိုင်ငံနဲ့ပတ်သက်မှုတွေရှိတယ်လို့ပြောလို့ရပါသလားလို့မေးတဲ့အခါမှာတော့ရှမ်းပြည်တောင်ပိုင်းတပ်မတော်ရှမ်းပြည်နယ်မူရင်းစေးဝါးတိုက်ဖြတ်ရေးခေါင်းဆောင်ဦးဆိုင်ဟန်ကအခုလိုပြောပါဗျာ
။ပြောလို့ရတယ်ပြောလို့ရတယ်ကျွန်တော်တို့ဟိုပဲတွေ့ရတဲ့လောက်ကတော့ဒီထုံလုံးမှုရောဒီစိတ်ပြုံးမှုရောဟိုအဲ့လိုရှော့ချတာလားတိတိတာရှော့ချတာလားလည်းမတွေ့ရပါဘူးအဲ့မျိုးပေါ့နော်ဒါဒီမှုရေးဆေးရနဲ့ပတ်သက်ပြီးတော့ဟိုပဲကောမြန်မာဖက်ပိုင်းကိုပြောတော့ပေါ့လက်ရှိအစိုးရနဲ့စာပြီးတခိုင်ရစိုက်တိုက်ခွဲပြောပါတယ်ဒီပြည်သားကိုကျွန်တော်တို့ဝိုင်းပြီးလုပ်ရအောင်ကျွန်တော်တို့ဖက်တိုင်းကကိုကြီးပြီးတော့ဟိုပပောင်းပြီးတော့အလုပ်ရအောင်ဆိုပြီးတော့ဟိုအစီအစဉ်ဆိုင်တောက်ဆိုခဲ့ပါတယ်ဒါမဲ့ရှင်းမလာခဲ့ပါဘူ
းချင်းမိုင်နဲ့ချင်းနိုင်ခရိုင်တွင်းကဖမ်းမိတဲ့မူရစ်စည်းဝါးတွေထဲမှာစိတ်ကြွစည်းတွေနဲ့အတူ ice လို့ခေါ်တဲ့မူရစ်စည်းတွေနဲ့လက်နက်တွေပါပါဝင်တာပါမူရစ်စည်းဝါးတွေနဲ့ဖမ်းမိသူတွေကိုသူတို့ရဲ့ပိုင်ဆိုင်တဲ့အိမ်နဲ့ရွှေတဲ့ပစ္စည်းတွေပိုင်ဆိုင်မှုတွေအားလုံးကိုအာဏာပိုင်တွေကသိမ်းဆီးခဲ့ပါတယ်သူတို့တွေဟာမူရစ်စည်းဝါးရောင်းဝယ်မှုတွေနဲ့ရရှိတဲ့ပိုင်ဆိုင်မှုတွေဖြစ်တာကြောင့်သိမ်းဆီးခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်ကုလသမဂ္ဂမူရစ်စည်းဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေး UNODC ကထုတ်ပြန်တဲ့မူရစ်စိတ်ကြွစည်းသုံးဆမှုဆိုင်ရာအစီရင်ခံစာမှာတော့အရှေ့နဲ့အရှေ့တောင်အာရှမြောက်အမေရိကမှာစိတ်ကြွစည်းအဖမ်းဆီးတဲ့အများဆုံးဖြစ်ခဲ့တဲ့အကြောင်းတွေဖော်ပြထားပါတယ်။အာရှမှာသုံးဆမှုနှုန်းများလာတဲ့စိတ်ကြွစည်းပြားတွေအတွက်အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့တရုတ်မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကနေအဓိကအခြေပြုပြီးတော့ထုတ်လုပ်နေတာဖြစ်ကြောင်းကိုလည်း2014ခုနှစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားပါတယ်ရှင်။
မအေးမှာပြောပြခဲ့တာပါရှင်အခုရခိုင်ပြည်နယ်တိုက်ပွဲအခြေအနေဘက်ကိုလည်းပြောပြပေးပါဦးမယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာရခိုင်လက်နက်ကင်တပ်နဲ့မြန်မာတပ်မတော်တို့ကြားဒီဇင်ဘာလ20ရက်က28ရက်နေ့ကစပြီးတော့တိုက်ပွဲပေါင်း15ကြိမ်ဖြစ်ခဲ့ပြီးမြန်မာတပ်မတော်ဘက်ကတပ်ရင်းမှုတူအပါအဝင်တပ်သားတချို့ကြာဆုံးသွားတယ်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်ရခိုင်လက်နက်ကင်တပ် AA အဖွဲ့ဘက်ကကြာဆုံးသူ3ဦးရဲ့အလောင်းတွေနဲ့လက်နက်ခဲယမ်းတချို့စားနပ်ရိက္ခာတွေနဲ့စခန်းတချို့ကိုသိမ်းဆည်းရမိပြီး AA တပ်ဖွဲ့ဝင်တွေစုခွာနေပြီလို့လည်းမြန်မာတပ်မတော်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ထဲမှာဒီဇင်ဘာ28ရက်နေ့ကစတင်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကြောက်တော်နဲ့အနီးအနားဒေသရင်းကတည်ငြိမ်ရေးအခြေအနေတွေကိုကြောက်တော်မြို့နယ်ကိုစားပြုပြည်နယ်လွှတ်တော်အမတ်ဦးစောငင်းကိုမတ်တိန်ကြီးထိုက်ဆက်သွယ်မေးမြန်းလာမှာဒီကနေ့ထိတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့အခုလိုစပြီးတော့ဖြေကြားခဲ့ပါတယ်
။လက်ရှိအခြေအနေကတော့ကျွန်တော်တို့ဟိုတရေကြားသလောက်ဆိုလို့ရှိရင်လက်ရှိအခြေအနေဒီဒါစိကဖြစ်နေပါတယ်ခင်ဗျာဟုတ်ကဲ့
ဒီဒေသရင်းအခြေအနေဘယ်လိုရှိပါလဲလူတွေစိတ်ကြောက်ထွက်ပြေးတာလားကြောက်ပြီးတော့ရှောင်နေကြတာလားရှင်အခြေအနေဘယ်လိုရှိပါလဲ
အဓိကတော့ဗျာကျွန်တော်တို့ကြောက်တော်မြို့မင်းများဒါနေပေါ့တစ်ဖက်တစ်ချင်းကဟိုစိုးရိမ်မှုပုံမှန်မှုတွေရှိနေကြတယ်။ဘာကြောင့်လဲဆိုတော့ညာဘက်ဆိုလို့ကြီးပြင်းမထွေးဘူးဗျာ။အဓိကပေါ်တာဆင်းမှာတော့ဘာလို့အရင်ကြောက်နေကြတယ်။အဒီကောမှလည်းကျွန်တော်ကပြောပါတယ်။အဲ့လိုကြီးမစိုးရိမ်မလွန်ပါနဲ့ဘာညာပေါ့ဒါမဲ့ဒီလခံဒီကကြတော့ဘလို့ဖြစ်မယ်ဆိုတော့ညာဘက်ကြီးဟိုထွက်တဲ့ခါကျလို့ကြီးပေါ်တာဖက်မှာတော့ဘာလို့အချို့ပေါ့တချို့ကြည့်ရတယ်မှလည်းပေါ်တာဖက်တာတော့ဘာလို့ကြတော့ကျွန်တော်တို့ကသတင်းရတယ်လေ။အဒီကောမှမူတည်ပြီးတော့ကျွန်တော်တို့ကလည်းဟိုတိတိကျကျကျွန်တော်တို့ဟိုဘယ်လိုခေါ်မလဲပေါ်တာဆွဲတာတော့ဘာလို့ကျတော့အဲ့လိုမျိုးဖြစ်စီကင်မှုဟိုနှစ်ဖက်နှုတ်တစ်ဖက်ကြာ NC ဖိစနက်ပြက်ကြတနာဒီမှာကျတော့ဒီဒီကျတဲ့ခါကျတော့ဒီမှာကျတော့ဒီတို့အားလည်းရခိုင်ပြည်နယ်ဟာဒါတဲတခုအနေနဲ့ဒီတို့လူချင်းလဲဒီအစိုးရအပေါ်မှာလဲအစိုးရအပိုင်းကလဲဟိုဘယ်လိုပြောရမလဲဒီမှာရခိုင်ပြည်အပေါ်မှာဟိုကျူကျူဝင်ရောက်တယ်လို့ထင်ပြီးတော့နှုတ်နှစ်ဖက်တိုက်ခဲ့တဲ့အပေါ်မှာလဲကြည့်ရတယ်ဒီပုံမှာပြည်သူကြတော့ကျွန်တော်တို့လက်တော်ကိုယ်စားလေးအနေနဲ့ရောပြည်သူတွေအနေနဲ့ရောစိတ်မကောင်းပါဘူးအားရရမို့ပြည်သူတွေကတော့စိတ်ကြီးထင်းလဲမှုတွေရခုတည်းရှိနေသေးပါခင်ဗျာ
စစ်ရှောင်နေရတဲ့အရေးအတွက်ပေါ့နော်ဆရာတို့သိရသလောက်ဘယ်လောက်လောက်ဖြစ်နေပြီလဲရှင
်စစ်ရှောင်ကတော့ကျွန်တော်တို့မြောက်ဦးတဲ့တောက်တော်ရဲ့ပေါင်းလိုက်လို့ဆိုလို့ရှိရင်၃00ကျော်တော့ပါပြီခင်ဗျာ
သူတို့အတွက်အကူအညီတွေရောဆရာတို့ဘယ်လိုစောင့်ရှောက်ပေးနေရပါလဲ
အဲကျွန်တော်တို့ကအကူအညီတွေကြတော့ဒီမှာဒီရခင်တွေကကျွန်တော်တို့ဒီဂျိုနာပိုင်းကလူခဏတည်းရှိတယ်။အဲနောက်ပြီးတော့ဟိုမနေ့ကသလိုရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်ကဝန်ကြီးဦးကျော်သိန်းကိုယ်တိုင်လာပြီးတော့ပြည်ထောင်ပံ့တာတို့ဟိုပြည်ရောချမ်းမိုင်းဌာနကပြည်သူပြည်သူကိုယ်တိုင်လာပြီးတော့ပြည်ထောင်ပံ့တာလေးတွေတော့ရှိပါတယ်ခင်ဗျာ။ဒါပေမဲ့ကျွန်တော်ပြောတော့ကတနေ့စနေုံနဲ့အဝဲတစ်သေးဝဲနေုံနဲ့မပြီးပါဘူး။သူတို့ရဲ့ပြည်ရဲ့ချမ်းမိုင်းကလေးတွေရဲ့ပြည်ရဲ့ချမ်းမိုင်းတွေကအစားအကုန်ပြည်ပေါ်တွေကအစားဒီကတနာပေါ်မှာဟိုလိုက်ပြီးတော့ဝင်ပါနေတဲ့အခါကျတော့ဒီကိစ္စလေးတွေကလည်းကျွန်တော်အရင်ကဖြစ်ဖြစ်ရှင်ပါလေခင်ဗျာ
ဒီတိုက်ပွဲတွေအကြောင်းမလို့ဒေတာရင်းစီးပွားရေးနှောက်နှေးသွားတဲ့အနေအထားပေါ့နော်ဘာတွေများတွေ့ရပါလဲရှင်ဆရာ
အာဖိတ်ရှိတာပေါ့ခင်ဗျာဖိတ်ရှိတာပေါ့ဘာဖြစ်လဲကြားလို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီမှာရှိတဲ့နေတောင်သူတွေက ့ဟိုဖြစ်ပြီးဝါတို့မိပြီးလုက္ခဏစားဆောင်ရတယ်အခုကျတော့စပါးကြီးရှင်နေဖြစ်တယ်စပါးကြီးတဲ့အချိန်မှာစပါးကြီးလို့မရဘူးဒီတော့တောင်တင်းမှာဆိုပေမဲ့အဲ့ဒီမှာရှိတဲ့မြေခွဲတွေမှာစပါးနေပင်ညာတို့ရခင်းလောက်တာတို့နော်ဖြေခင်းလောက်တာတို့အဲ့ဒါလေးတွေရှိတယ်ဟိုအဲ့ဒါတွေကိုအကုန်လုံးဟိုပြပြီးတော့ဟိုတောင်သူတွေကနော်ရာသူတွေကအကုန်လုံးခိုးလို့မရတယ်စစ်ချောင်းတော့ဒီပြိုင်စစ်ချောင်းစစ်ချောင်းတော့ဒီအဖြစ်ဟိုဒီမှာခိုးလို့မရတာကြတော့သူတို့ရဲ့စီးပွားရေးလူမွေးကိစ္စတွေအားစားကျွန်တော်တို့အများကြီးနာမည်မှုကျင့်ကြံမှုတွေဆုံးချမှုတွေရှိနေပါတယ်ခင်ဗျာ
နောက်တစ်ခုကတော့ဟိုမနှစ်တုန်းကတော့ဒီ AA နဲ့ပတ်သက်လို့ဆိုပြီးတော့ဟိုလူတချို့ဖမ်းပြီးတော့ဟိုတရားဆွဲခံရတာတွေစစ်ဆေးခံရတာတွေရှိပါတယ်အခုရောဒီအဖမ်းအစည်းတွေပါညာဆရာတို့ကြားရပါလားရှင
်ဟာအခုကတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မကြားသေးပါဘူးကျွန်တော်တို့ AA နဲ့ဟိုမြန်မာတဲ့မတော်နဲ့ဖြစ်နေတာကျွန်တော်တို့ဒီတီချောင်းစပစိတ်မှဖြစ်နေတာလဲကျွန်တော်ကိုယ်တိုင်တော့ပါတယ်အဲ့ဒီမှာကျွန်တော်တို့ပြောမှုနဲ့လည်းကျွန်တော်တွေ့ပါတယ်တမမှုနဲ့လည်းကျွန်တော်တွေ့ပါတယ်မလိုလောက်အပင်းနဲ့ဟိုပြည်သူတွေကိုဟိုနော်ဟိုဖန်စီတာမျိုးပေါ့နော်မလိုလောက်တဲ့ဟိုခေါ်ဆောင်တာတို့ဓာတ်ဒုက္ခပြင်မှုဆိုပြီးတော့ကျွန်တော်တို့တော်ရောက်တခုတခါဆွေးနွေးပြီးတော့ကျွန်တော်တို့အများကြီးဒီရဟန်းလူတို့ပေါ်မှာကျွန်တော်တို့ကေတင်ဆောက်ဆောင်တာတို့အများကြီးရှိပါတယ်အခုဒီပေါ်မှာလည်းကျွန်တော်တန်ဖျားဖြစ်နေတယ်သူ့ရင်မကင်ဖြစ်နေတယ်ဘာကြောင့်လဲဆိုတော့ဒီစိတ်ပြည်တာနဲ့သူနဲ့ဘယ်လိုဘယ်လိုပတ်သက်လဲဆိုပြီးတော့ဟိုအဲ့လိုမျိုးအရေးကြီးတဲ့အပိုင်းကြီးကိုရှိလာမှာကိုကျွန်တော်အနေနဲ့အခုတတိကျွန်တော်စိုးရိမ်မိပါတယ်ခင်ဗျာ
။ကျောက်တော်မြို့နယ်ကိုစားပြုပြည်နယ်လွှတ်တော်အမတ်ဦးစောငိန်ကိုမတ်သိန်ကြီးထိုက်ဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်။ရခိုင်လက်နက်ကင်တပ်အေအေကိုမြန်မာအစိုးရတပ်ဖက်ကတိုင်းရင်းသားလက်နက်ကင်တပ်တစ်ခုအနေနဲ့အတိမတ်မပြုဘဲအပြစ်ရရေးမှပါဝင်ဖို့ညှဉ်းဆန်ထားတာလည်းဖြစ်ပါတယ်။မကြာခင်မှာနိုင်ငံတကာသတင်းလွှာနှစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကမ်းကိုဖိတ်ခေါ်ပါရစေ။
မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်ရည်နဲ့အတူအစိုးရအဖွဲ့သစ်မကြခင်လာပိုင်းတွေအတွင်တက်လာတော့မှာပါအခုလက်ရှိသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ပြည်ခိုင်ဖြိုးပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်သက်တမ်းတွင်သတင်းမီဒီယာတွေအတွက်သတင်းရယူတဲ့အပိုင်းမှာအခက်အခဲတွေရှိတယ်ဆိုတာသတင်းမီဒီယာသမားတွေကပြောထားပါတယ်လွှတ်တော်သစ်အစိုးရအဖွဲ့သစ်တက်လာပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေအတွက်သတင်းရယူပိုင်권ပိုင်းမှာပိုပြီးအဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားအခုလာမယ့်စနေနေ့ကျဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
တန်ရက်ဒိုက်ရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါအောင်မယ်။နာဇီကောင်ဆောင်ဟစ်တလာကိုတိုင်သူ့ရဲ့အတွေ့အခေါ်ယူဆတွေကိုရေးသားခဲ့တဲ့ကျွန်ုပ်၏ရုန်းကန်စူးစမ်းမှုများလို့အထိပ္ပယ်ရတဲ့ Mike Cuff အထုပ်ပတ်တီစာအုပ်ကိုထုတ်ဝေခွင့်ထပ်မံပိတ်ပင်ထားခဲ့တာမှာ2015ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်သွားပါပြီ။ဒါကြောင့်ဟစ်တလာရဲ့နိုင်ငံရေးရည်မှန်းချက်တွေအတွေးအမြင်မူဝါဒတွေကိုရေးသားထားတဲ့စာအုပ်ကိုနှစ်ပေါင်း80ကြာမှပြန်လည်ထုတ်ဝေခွင့်ရသွားခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းကဂျူးလူမျိုးတန်းနဲ့ချီကိုတတ်ဖြတ်ခဲ့တဲ့သူ့ရဲ့ဂျူးမုံဒူရေးလောက်ရစာအုပ်ကိုပြန်ပြီးတော့ထုတ်ဝေဖြန့်ချီခွင့်ရသွားတဲ့ကိစ္စဟာဖြစ်သင့်ရဲ့လားဆိုတဲ့အငြင်းပွားမှုတွေရှိနေတဲ့အကြောင်း VOA သတင်းတောက်ဇလတိကဟုတ်ကတင်ပြထားပါတယ်။မတ်စုမြတ်မောင်ကဆက်ပြီးပြောပြပေးမှာပါရှင်။
ဒုတိယကမ္ဘာစစ်ပွဲပြီးသွားတဲ့1945ခုနှစ်ထဲကနာဇီကောင်းဆောင်ဟစ်တလာရဲ့ Mein Kampf အထုပ်ပတ်တီစာအုပ်ကိုနာဇီဌာနချုပ်ယုံဆိုင်ခဲ့တဲ့ဂျာမနီနိုင်ငံ Bavaria ပြည်နယ်ရဲ့အစိုးရကပြန်လည်ထုတ်ဝေခွင့်ကိုတားမြစ်ထားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတားမြစ်ချက်ဟာ2015အကုန်မှာတက်တန်းကုန်ဆုံးသွားတာကြောင့်စာအုပ်ထုတ်ဝေရေးလုပ်ငန်းတော်တော်များများက Mein Kampf စာအုပ်ကိုပြန်လည်ထုတ်ဝေဖြန့်ချီဖို့ပြင်ဆင်နေကြပါတယ်။ဒီစာအုပ်ဟာမကောင်းဆိုးဝါးတယောက်ရဲ့လုပ်ရက်တွေကိုပြန်ပြီးတော့အမှတ်ရစရာဖြစ်စေတယ်လို့ဂျူးလူမျိုးတွေကမြင်ကြပါတယ
် Mein Kampf ဆောက်ကိုဆောက်ဆိုင်တွေရဲ့ပဒင်းပေါက်တွေမှာမြင်ရမယ်ဆိုတာကျွန်မတွေးကြည့်လို့တော့မရပါဘူးဂုံးသိခါညှိုးနှွမ်းစေမှုကိုကာကွယ်တဲ့ဥတွေတွေနဲ့ထုတ်ဝေခွင့်မရအောင်လို့တားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ဟစ်တလာရဲ့ဆောက်ကိုဂျာမနီမှာတရားမဝင်ဆောက်လို့သတ်မှတ်ထားတာမဟုတ်တဲ့အတွက်ထုတ်ဝေဖြန့်ချီမှုကိုမတားဆီးနိုင်ဘူးလို့ဂျာမနီတရားရေးဝန်ကြီးကပြောပါတယ်
Dies zu verbieten.
It's not easy to ban this for copyright.
ဘဝင်ဝင်ကြောင့်တော့တားဆီးဖို့မလွယ်ပါဘူး။ဒါပေမဲ့အမုန်းပွားမှုကိုအခြေခံတဲ့ရာဇဝတ်မှုမျိုးဖြစ်နေမြင်တော့ဥပဒေအရဆောင်ရွက်လို့ရပါတယ်။ မော်ရီယာကိုအခြေခံတဲ့ရာဇဝတ်မှုတွေဆိုရင်တော့နောက်မှဥပဒေအတိုင်းစနစ်တကျဆောင်ရွက်သွားမှာပ
ါဟစ်တလာရဲ့အတွေးအမြင်ရည်မှန်းချက်တွေကိုရှင်းရှင်းလင်းလင်းသိရှိပြီးတော့သင်ခန်းစာယူနိုင်ကြဖို့စာမျက်နှာ800ပါတဲ့သူ့ရဲ့စာအုပ်ကိုတည်တည်ချာချာထုတ်ဝေသင့်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်
Mein Kampf sollte nicht sowas wie eine Bibel sein, sondern
Mein Kampf soll gut, တမကျမ်းစာလို့ဖတ်လို့တော့မရပါဘူးလူမှုဗေဒပညာရှင်တွေတမိုင်းပညာရှင်တွေရဲ့အမြင်တွေကိုပါထည့်သွင်းသုံးသပ်သင့်ပါတယ်အဲ့လိုလုပ်မယ်ဆိုရင်တော့လူတွေပေါ်မှာမကောင်းတဲ့အမြင်တွေလွှမ်းသွားစေမှာမဟုတ်ပါဘူ
း Austria, Netherlands စတဲ့နိုင်ငံတွေမှာတော့ Hitler ရဲ့ Mein Kampf စာအုပ်ကိုတားမြစ်ထားပါတယ် Israel နိုင်ငံမှာဆိုရင်လည်းမဖတ်သင့်တဲ့စာအုပ်လို့သဘောထားကြတယ်လို့လေးလာနိုင်ဖို့အတိုချုပ်ထားတဲ့စာအုပ် copy တွေပဲရပါတယ်အစ္စရေးပညာရှင်တို့ကတော့ဒီစာအုပ်တအုပ်လုံးကိုဖတ်နိုင်ဖို့လိုအပ်တယ်လို့ယုံကြည်ကြပါတယ်
။ Mein Kampf is an
ဒီစာအုပ်ဟာအရေးကြီးတဲ့စာအုပ်တအုပ်ပါ။ဟစ်တလာကအချိန်တွေအများကြီးအကုန်ခံပြီးတော့ရေးခဲ့တဲ့စာအုပ်ဆိုတော့သူ့ရဲ့စိတ်ကူးအမြင်တွေကိုဖတ်နိုင်ပါမယ်။ဘယ်ကိစ္စတွေကိုစိတ်ကူးအတိုင်းလက်တွေ့လုပ်ခဲ့သလဲ။လက်တွေ့မလုပ်ခဲ့တဲ့ကိစ္စတွေဆိုရင်တော့သိရဖို့အရေးကြီးပါတယ်။သူဘလို့ကြောင့်ဒီလိုဖြစ်လာသလဲဆိုတဲ့နောက်ခံကိုနားလည်နိုင်ဖို့ကအရေးကြီးပါတယ်။
တမန်အစ္စရေးလူမျိုးတွေကြားမှာတော့အမြင်တွေကွဲနေကြပါတယ
် On the one hand I'm not thrilled about the fact that mine
ပြောရခဲ့ပါတယ်အမုန်းတရားတွေပါတဲ့ဟစ်တလာစာအုပ်ကိုဒီဘက်လုံးမှာထုတ်ဝေနိုင်တော့မယ်ဆိုတဲ့ကိစ္စကိုကျွန်မကတော့စိတ်မလုံရှားပါဘူးဒါပေမဲ့တစ်ဖက်မှာကြတော့လွတ်လပ်စွာထုတ်ဖော်ရေးသားနိုင်တာကိုထိန်းချုပ်ဖို့မဖြစ်နိုင်ပါဘူးတားဆီးတဲ့နယ်လို့လည်းမထင်ပါဘူ
း Mein Kampf စာအုပ်ထဲမှာနာစီကောင်းဆောင် Adolf Hitler ရဲ့အတွေ့အခေါ်တွေသူရဲ့အမျိုးသားဆိုရှယ်လစ်ဝါဒရဲ့အခြေခံသဘောတရားတွေကိုရေးသားထားပါတယ်။1923ခုနှစ်တုန်းထုတ်ချဖို့မအောင်မြင်ခဲ့တဲ့ကြိုးပမ်းမှုအတွက်ဘာဗေးရီးယားမှာထောင်ချခံထားရစဉ်မှာမိုင်းခမ့်စာအုပ်ကိုဟစ်တလာရေးသားခဲ့တာဖြစ်ပါတယ်ရှင်
။မဆူမြန်မွန်ပြပြသွားတာပါ။အခုအမေရိကန်သမ္မတရွေးကောက်ပွဲဘက်ကိုကြည့်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအကြိမ်နဲ့ဆောင်ရွက်နေကြပါပြီ။ဘယ်သူတွေပါဝင်ရှင်ပြိုင်နိုင်ပြီးဘယ်လိုတွေဆောင်ရွက်နေကြပါသလဲ။အမေရိကန်ပြည်ထောင်စုမှာသမ္မတကိုဘယ်လိုရွေးချယ်သလဲ။ VOA ကနေပြီးတော့အခန်းဆက်တင်ဆက်ပေးနေတာမှာဒီကနေ့တော့သမ္မတနေရာအတွက်ဝင်ရွေးခံဖို့ဘယ်လိုစတင်ဆောင်ရွက်ရသလဲဆိုတာကိုမအေးတနာကျော်ကပြောပြပေးပါမယ်ရှင်။
ပြည်အောင်စုအတွက်သမရတူရွေးချယ်ဖို့အချိန်ကျလာပြန်ပါပြီ။ဒီနိုင်ငံမှာကလူတို့ကလင်းနှစ်တစ်ကြိမ်သမရရွေးချယ်ကြတာဖြစ်ပါတယ်။သမရတူဖြစ်ဖို့ရှောက်ရတဲ့ခီးခက်ခဲကြရှည်လွန်တာပါ။သမရနေရာအတွက်ဝင်ရောက်ရှင်ပြိုင်ဖို့အမှတ်ပုံတင်တဲ့အချိန်ကစလို့သမရဖြစ်တဲ့ကျန်းသစ္စာကျင်းဆိုပြီးတဲ့အချိန်ထိတစ်နှစ်အသားလေးကျော်ပါတယ်။ဒါမဲ့လည်းဘယ်သူတွေသမရဖြစ်နိုင်ပါသလဲ။သမရဖြစ်အောင်ဘယ်လိုလုပ်ရပါမလဲ။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်သမရဖြစ်တဲ့ရှင်ပြိုင်မဲ့သူဟာအမေရိကန်နိုင်ငံသားအဖြစ်မွေးဖွားလာသူဖြစ်ရပါမယ်။အနည်းဆုံး35နှစ်ပြည့်ပြီးရပါမယ်။ပြီးတော့အမေရိကန်ပြည်အောင်စုမှာ14နှစ်မကနေထိုင်လာခဲ့သူဖြစ်ရမှာပါ။အဲ့ဒီအရေးချင်းတွေနဲ့ပြည့်မိတယ်ဆိုရင်တော့သမရဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မှုပုံစံနှစ်မဲဆွယ်စီယုံရေးကော်မတီအတွက်ပုံစံ1တို့နဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်ရမှာဖြစ်ပါတယ်။နောက်ဆက်မှာတော့ပြည်내အားလုံးကမဲပြားမှာကိုယ့်နာမည်ပါဖို့တည်ချလုပ်ရပါမယ်။ဆိုလိုတာကပြည်내အများစုမှာကိုယ့်ကိုထောက်ခံသူတွေရဲ့လက်မှတ်တွေကိုစုဆောင်းရမှာပါ။အဲ့ဒါပြီးရင်တော့အောင်မြင်ပါပြီ။မဲပြားပေါ်မှာကိုယ့်နာမည်ရောက်ပြီဆိုတော့သမရနေရာအတွက်ဝင်ရောက်ရှင်ပြိုင်ဖို့တရားဝင်ကြေညာလိုက်တာပဲဖြစ်ပါရင်။နောက်ဆက်အနေနဲ့ကတော့ရမုံငွေစရှာရပါမယ်။သမရနေရာမဲဆွယ်စီယုံရေးတွေအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ဖို့ငွေအများကြီးလိုတာဖြစ်ပါတယ်ရှင်။
ဖူယိုရီကနေတင်ဆက်ပေးနေတဲ့အမေရိကန်ပြည်ထောင်စုမှသမရကိုဘယ်လိုရွေးချယ်သလဲအခန်းဆက်တင်ဆက်ပေးနေတဲ့ထဲကသမရနေရာအတွက်ဝင်ရွေးခံဖို့ဘယ်လိုစတင်လှုပ်ဆောင်ရသလဲဆိုတဲ့အကြောင်းကြားခဲ့ကြရတာပါ။နောက်ပိုင်းမှာလည်းဆက်ပြီးတော့တင်ဆက်ဖို့ရှိပါတယ်။စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။ဖူယိုအမေရိကန်တန်ရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် January 9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးတုတ်ကွေးရဲ့နောက်ဆက်တွဲကြံရစ်တတ်တဲ့ကျောင်းဆိုးနဲ့အတန်ဝင်တဲ့ဝေဒနာတွေအကြောင်းကျမရေကနာစီရင်တဲ့နိုင်ငံရေးဆက်ဆက်နေတဲ့ဆိုပေမဲ့တိကျကန္တာတွေဖြစ်ကြတဲ့အကြောင်းမြမရေးတုံသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကန္တာမှာတော့ရခိုင်ပြည်နယ်အတွင်းစစ်ပွဲတွေချက်ချင်းရပ်ပေးဖို့တောင်းဆိုနေကြတဲ့အကြောင်းကြောက်တော်မြို့ဒေသခံဆရာဦးစော်ဝင်းရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းစုံလင်ကိုနားဆင်ကြရမှာပါ ဒီအစီအစဉ်တွေထဲကမှအခုရင်ဆုံးကျမ်းမာရေးကဏ္ဍကိုအလှည့်ပေးပါမယ်ရှင်ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့ရာသီပြောင်းတုတ်ကွေပြီးဇက်တိုက်ဖြစ်လေရှိတဲ့ချောင်းဆိုးနဲ့အတန်ဝင်နာတွေဘာကြောင့်ဖြစ်ရသလဲဆိုတာကိုတင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာတုတ်ကွေဗိုင်းရပ်စ်ကြောင့်ဖျားနာပြီးတဲ့နောက်ချောင်းဆိုးတာအတန်ဝင်လာတာတွေဆက်ပြီးဖြစ်နေတာဟာဘာကြောင့်လဲဘလို့ကုသပေးနိုင်လဲဆိုတာမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดอกเตอร์มิ้งครับเนี่ยကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီยาดีเปียงตုတ်กวยဖြစ်တဲ့နေရာမှာတချို့ကတော့လုံးဝကောင်းသွားတော့ဆရာเนาะဒါပေမဲ့တချို့ကျတော့လဲဒီကောင်းသွားတော့လဲနောက်ပိုင်းမှာဒီအတန်ဝင်တာတွေဖြစ်လာတာနောက်ချောင်းဆိုးတာတွေဆက်ပြီးတော့ကျန်နေခဲ့တာတွေเนี่ยပတ်သက်ပြီးတော့ဖြစ်တာအဖြစ်များလားဆရာကြီ
းအခုရပိုင်းကမအားကောင်းမလဲဆိုတော့နည်းနည်းလေးยาดีကအေးသွားတယ်တကယ်တမ်းကတော့ကျွန်တော်တို့ဗမာစုစုမှာနှာရည်ရွယ်တဲ့ပုံတွေပေါ့ဒူတွေကြာမှာနှာခေါင်းနှာပြီးဖြည်းဖြည်းဖြစ်ကြအခုဟာကကျွန်တော်ကနတော်ပြာဆိုပဲရှိသေးတယ်လူရက်စပြီးတော့နှာရည်တခွိခွိကျတယ်နောက်ချောင်းတစ်ခုခုဆိုးတယ်ပေါ့လေအဲ့တော့လူတော်တော်များများအခုဖြစ်နေကြတယ်ကျွန်တော်စီကမ်းမှာရောကျွန်တော်ပတ်ဝန်းကျင်မှာရောနော
်ဟုတ်ကဲ့ဆရာဒီအခုလိုအသက်ဝင်သွားတာတို့ချောင်းဆိုးတာတွေကျန်နေတာတို့ကဘာကြောင့်အဓိကဖြစ်ရလဲဆရာ
အဓိကကတော့အေးမိနှာစီးချောင်းဆိုးဖြစ်ပြီးတော့ virus ပိုကနေပြီးတော့ပိုကနာထွက်သွားပြီမဲ့လဲအဆုတ်လေးပြုံလေးရောင်းပြီးတော့ကျန်ခဲ့တာပေါ့အဲ့ဒီအဆုတ်လေးပြုံလေးစားအမတန်နူးညံ့တာခုအဲ့ရမုံမွားလေးထိလိုက်တာနဲ့အဲသူကချောင်းဆိုးတာပဲချောင်းဆိုးတာချို့ညာဆိုနှစ်ပတ်သုံးပတ်ကနေချို့၈ပတ်လောက်ထိတော့မပြတ်ဘူး၈ပတ်ဆိုနှစ်လလောက်ထိတော့ချောင်းဆိုးလိုက်ကောင်းလိုက်ဆိုးလိုက်ကောင်းလိုက်လဲအဲလိုနဲ့ဖြစ်နေတာတွေ့ရတယ်နော်အဲ့တော့ဒီတော်တော်များများကချို့ဆိုအတန်လည်းဝင်တယ်အတန်ဝင်တဲ့အကြောင်းကတော့ခုနလေရန်ဆိုလို့ခေါ်တဲ့လေမျိုးပြောင်းတာပေါ့နော်အဲ့တော့လေရန်ဂျိုက်တစ်ဆိုဆောင်နဲ့ခေါ်တယ်အဲအဲ့ဒါကလည်းခုနဗိုင်းရပ်စ်ပိုးကြောင့်ပဲဒီကောင်းများနူးညံ့နေတာဆိုတော့အတန်မှာဝင်လာတဲ့ချို့စကားကြောအတန်တော့မထွက်ဘူးဒါပေမဲ့အခုပုံမှန်အဖြစ်တော့ကျွန်တော်ဒါစစ်တင်ရလို့ရတော့ဒါတွေဟာသိပြီးတော့ပြင်းပြထန်တာဖြစ်လို့မရှိတဲ့အတွက်ကြောင့်သူ့လိုလည်းပျောက်ပြဲနိုင်တယ်သူ့လိုပျောက်ပြဲနေဆိုတာကတုတ်ကွေးယောဂါအေးမီယောဂါက၄ရက်၅ရက်နဲ့ပျောက်သွားပြီမဲ့ချောင်းဆိုးကြံရတော့လူတွေမှာတော့ကတိကောင်ဖြစ်တယ်ပေါ့နော်ပြန်ပြီးတော့ရက်ခွက်တူရဲ့မိသားစုတွေသွားတဲ့အခါအလုပ်ဖွင့်ဝင်တဲ့အခါချောင်းတွေများဆိုးဆိုးလူတွေနဲ့စကားပြောတဲ့အခါဆိုးပေါ့နော်အဲ့တော့ဒါတွေဖြစ်ရတဲ့အကြောင်းကတော့အဓိကကဒီလူနာလေးပုံရောက်တာအဲ့ဒီလေးပုံရောက်တဲ့တဖြည်းဖြည်းနဲ့ဒီပုံတွေထူထဲလာပြီးတော့အနာရင်ကျပုံစံမျိုးတွေဖြစ်တာပေါ့ကျွန်တော်တို့ခေါ်တာက post inflammatory bronchospasm လို့ခေါ်တယ်အဲ့တော့ဒီရောင်ရမ်းတဲ့အတွက်ကြောင့်လေပြုံလေးကျင်းကျင်းလာတာပေါ့နော်တတ်မတည့်တဲ့ဝေဒနာလို့လည်းပြောလို့ရတာပေါ့နော်ဆိုတော့ဒါကအမောမွှားလေးတွေကတတ်မတည့်တယ်အဲ့မှာပြုံလေးပြောင်းတယ်အဲ့လိုမျိုးဖြစ်တယ်တစ်ခါတစ်ခါကျတော့လေကျွန်တော်အစာစားတဲ့အခါမှာဆချင်ပြန်လာပေါ့ acid ကအစာရင်းရဲ့ acid ကပေါ့ပြန်တက်လာဒီ acid ပြန်တက်လာတဲ့အတွက်ကြောင့်လေဒီလေပြုံလေးတို့ဖြစ်နေ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအခုလိုချောင်းဆိုးတာဆက်ကြံနေစေနိုင်တဲ့အနေအထားတွေရှိသလားဆရာ
အဲ့ဒါတော်တော်များများဘလူတွေမှာတွေ့ရတယ်ဆိုရှင်အဝလုံးနေလူတွေဒီညပဲအိမ်ဟောက်တယ်အဲ့လူတွေကပို့ပြီးချောင်းဆိုးတတ်တယ်နောက်6ဖြည်းစည်းမှုရှိတဲ့အခါမှာပို့ပြီးတော့ဒီချောင်းဆိုးတာတွေပို့ပြီးတာဒါရှိတာပေါ့နော်နောက်တစ်ခုကသွေးသွေးရောဂါရှိတဲ့လူတွေကသွေးကြတဲ့တချို့တောက်နေအဲ့သွေးချတဲ့တချို့ကလည်းဒီချောင်းဆိုးတာကိုပို့ပြီးတော့ဆိုးနေတယ်ပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီအတဝန္တာရောဟလာဒီချောင်းဆိုးတာရောဖြစ်လာတယ်ကြံနေတယ်ဆိုလို့ရှိရင်ဆရာကြီးဘလို့ကုသမှုမျိုးတွေလည်းဖြစ်လို့လဲ
အဲ့တော့အနာယူအိတ်ဆက်ဖို့လိုတယ်အဲ့တော့ရေများများသောက်ပေးဖို့လိုတယ်ရေတက်ခန့်ချောက်တဲ့ပြည်ကြောင့်လူတွေကအားတွေချောက်တယ်အားချောက်တဲ့ကပို့ပြီးတော့ချောင်းဆိုးကပို့ပြီးတော့များတာပေါ့နော်အ ဲ့လိုချောင်းဆိုးရဲဆိုလို့ရှိရင်ပရမများတော့အစည်းကောင်းလာပြီးတော့ချောင်းဆိုးပျောက်စီးတွေအကောင်းဆုံးပေးပါတာပေါ့လာတောင်းတာပေါ့အများစုဆောင်တွေပေးလို့ပြချရှိတဲ့စီးရော Dextro Methofen လို့ခေါ်တာပေါ့နော်တကယ်တော့အခုပေါ်နေတဲ့ချောင်းဆိုးပျောက်စီးတွေကပြင်မထီရောက်တာတွေ့ရတယ်အဲ့တော့ကိုကိုရင်းပါတဲ့ဆေးလေးကြတော့ချောင်းဆိုးတာကိုသူကဆပရက်ရှင်ရပြီးတော့တက်တာတယ်ဒါပေမဲ့ဒါရီကလည်းဈေးကွက်ထဲမှာဝယ်လို့အမတန်ခက်တယ်ဒါကြောင့်ဆိုပိန်ပါတဲ့အတွက်ကြောင့်ပေါ့နော်အဲ့တော့ဒီအခုအများစုကအိမ်ရင်းကုထုံးပေါ့ဗျာရေညာများဆွတ်တူရေညာများတောက်တယ်နောက်ကရေနွေးတဲ့ကိုကျွန်တော်ပြားရေနဲ့ရှောက်ပြီးပေါ့ဖြော်ပြီးအဲ့ဒါတောက်ကြတယ်နောက်ကရေနွေးပူပူတဲ့ကိုရေငွက်ရှူတာပေါ့နော်ပျောက်စီထည့်ပြီးရှူတာအဲ့ဒါတွေကလည်းကျွန်တော်သတိတွေကိုပျော်စေတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ကျွန်တော်ကဒီခုနရေတက်ခန်းကြောက်ကြောင်လည်းရော့ရတဲ့အတွက်ကြောင့်ချောင်းဆိုးတာပတ်တာစီလေပေါ့။နောက်ချောင်းဆိုးရဆိုလေ့ကျင့်ကလည်းအပြေးလေ့ကျင့်ကလည်းလုပ်ပဲ။ချွေးနေတဲ့ထွက်ပါချောင်းဆိုးတတ်တာလေ။ဆိုတော့ခါခုနကပြောတဲ့အလာကြီးပေါ့။သူ့ရဲ့အမုံမွားတွေကိုရှောင်ကြတာ။ဖြစ်နေလို့ရှိရင်သံလေးရဖြစ်တဲ့ဆီယံကိုပြရဆီယံကလိုအပ်လို့ရှိရင်ပရိစီဝါစီးတိုက်ပါပေါ့။အားလုံးကတော့ပရိစီဝါစီးတိုက်ဆံမလို့ပါဘူး။တော်တော်များများက၄ရက်၅ရက်ဆိုအေးမိတာဖြစ်ချောင်းဆိုးရပျောက်သွားတယ်။နောက်တစ်ခုကအတန်ဝင်တာနဲ့ချောင်းဆိုးတာဆိုရင်အတန်ဝင်တာကလည်းများများပျောက်နေပေမဲ့ချောင်းဆိုးတာရှစ်ပတ်လောက်ထိတော့ဆိုးရလိမ့်မယ်ရှိခဲ့
။ဟုတ်ကဲ့ဆရာ။အခုလိုဒီအတန်ဝင်တာချောင်းဆိုးတာဖြစ်နေတာဆက်ကြနေတာတွေနဲ့ပတ်သက်ပြီးတော့ရှောင်ရံတွေရောရှိသေးလားဆရာ
အဓိကရှောင်ရမှာတော့အရက်နဲ့ကော်ဖီပေါ့အရက်နဲ့ကော်ဖီဆစ်လီတောင်းနေတော့ဒီချောင်းဆိုးတွေကပိုဆိုးပါတယ်ဒီနာပိတ်ကြနာရှူသေးတွေနှာခေါင်းထဲအတင်းထဲတာအဲ့ဒါတွေကလည်းပိုပြီးတော့ဆိုးနေတယ်အဲ့တော့အခုဆိုတော့မများကစောင့်နေအောင်နေမှာတခါကြမှုတက်နေရပြီပေါ့အဲ့ကိုခုနကဗိုင်းရပ်စ်ဖြစ်တဲ့အေးမိတဲ့အချိန်ကချုပ်သားတဲ့စောင့်တွေကမုံမွားတွေရှိနေတယ်အဲ့ဒါတွေပြန်ချုပ်ပြီးတော့ချောင်းဆိုးဆက်ပြီးအဲ့ဒါတွေလဲပြဖို့လိုတာပေါ့အဲ့ချူကတော့ဒီချောင်းဆိုးတဲ့ခါမှာရင်လူစည်းတွေလိမ့်ကြတယ်ဗျာအဲ့ဒါတွေကမထိရောက်ဘူးဆိုတာကျွန်တော်ပြောချင်တယ်ဟိုနေပမာဆေးပဲဆေးဖြစ်ပျုတ်စီပဲဆေးဖြစ်အဲနည်းနည်းသက်သာဆွဲလို့ချူစားကောင်းယူစားမယ်ဒါပေမဲ့ဒါဆေးပညာမှာတက်တည်ထူထားတဲ့အချက်တွေမရှိဘူး
ဟုတ်ကဲ့ဆရာအဲ့တော့ဒီချောင်းဆိုးတော့ကဘယ်လောက်အနေထားဖြစ်လာလို့ရှိရင်ဒီစိုးရရတဲ့အနေထားမျိုးဖြစ်နိုင်တာရောရှိလားဆရာ
အဲ့တခါခါကျတော့လေဒီချောင်းဆိုးတာနေပြီးတော့ပက်တီးရပိုးဝင်သွားတာပေါ့အဲ့ခါကျတော့ကျွန်တော်ထိခတ်နာပေါ့နှာခေါင်းပိတ်ပိတ်ပြီးတော့အဲ့ဖြစ်တယ်နောက်ကလေပြောင်းရောင်းနေနောက်ကနမိုးနီးယားထိကြတာပေါ့အဲ့တော့ကျွန်တော်အခုအများစုချောင်းဆိုးတဲ့လူတွေကိုကြည့်လိုက်တဲ့ခါကျတော့ပထမတော့နှာစီးဆုံးကတော့နှာခေါင်းကနေနှာရည်တွေထွက်တယ်အဲ့ဒါအခုနောက်ပိုင်းနှာစီးပြောက်သွားတဲ့ခါကျတော့ဒီနှာခေါင်းနှာရည်ရှုံပြီးပါးစပ်ထိကနေအဲ့လိုဆိုပြီးတော့ဟတ်ထုတ်လိုက်ရတာလေအဲ့လိုမျိုးကြတဲ့ခါကျတော့ဆရာနဲ့ခေါက post nasal drip လို့ခေါ်တာပေါ့ဒီနှာရည်ဟာနှာခေါင်းကမထွက်တော့ဘဲနဲ့ပါးစပ်ထိကိုကျေတင်းနဲ့ကြာပါးစပ်ကနေပြန်ထွက်လာပေါ့အဲ့လိုလူတွေမှာပို့ပြီးတော့ချောင်းဆိုးတာတွေတွေ့ရတယ်အဲ့ဒါမျိုးလေးဆိုချင်ဒီရက်ထဲမှာကျွန်တော်ဒီဆေးပြောင်းတောက်ရတာမျိုးတွေရှိတတ်တယ်။ဒီချောင်းဆိုးတာစိတ်ပူညာမရှိပါဘူးလို့ကျွန်တော်ပြောတာပေါ့။ဒါပေမဲ့လည်းဒီချစ်ပတ်လောက်ကြားတဲ့ခါကျတော့တော်တော်လေးဒုက္ခရောက်တာမှဖြစ်နေတယ်။အဲ့ဒီလောက်ဒီချစ်ပတ်ထိလောက်ပြောင်းဆိုးနေတယ်လို့ရှိတွေ့ရတယ်လေ။အဲ့တော့ကျွန်တော်ကဒီချောင်းဆိုးတာဘယ်လိုရှိမှအန်တရာရှိတယ်ဆိုတော့ဒီတလိတ်တရားပြစ်ခဲလာပြီးအစိမ့်ပတ်ပတ်အဝါရောင်တွေထွက်လာတယ်။လူနာလည်းဖျားတယ်၊ရင်ဘတ်တွေအောင့်တယ်၊ကိုယ်လေးရင်လည်းအများကျသွားပြီးနောက်ကချောင်းဟလိုက်လို့တွေးပါလာတယ်။ဒါမျိုးဆိုတော့ကျွန်တော်အန်တရာရှိတယ်အဲ့တော့ခုနကတကွေးမိပြီးလို့ချောင်းဆိုးတာပဲဆိုပေါ့ပေါ့လေးတော့နေလို့တော့မရဘူးပေါ့လေဒါရင်းများဖြစ်နေလားကွာစောင့်ကြည့်ရအဲ့လိုမျိုးနေထားဆိုရင်တော့နှစ်ပတ်တည်းကြော်ပြီးချောင်းဆိုးပြီးဆိုကျွန်တော်သတိထားရတယ်လိုအပ်ကျွန်တော်ရင်ဘတ်တက်မှငဲကြည့်လိုက်မယ်အဲ့ဒီလိုခုနကပြောလို့ပေါ့နမိုးညာများဖြစ်သွားပြီလားဟုတ်ကဲ့အဆုတ်တလိပုတ်တဲ့ရောဂါတွေများဖြစ်နေပြီလားပေါ့အဲ့လိုကနေပဲကျွန်တော်ပက်တီးရီးယားပိုးတက်တဲ့စီးတွေထပ်ပြီးတော့သွားလာတာရှိတယ်အဲ့ကြောင့်ဒီအေးမီနာဆေးချောင်းဆိုးရဲ့ဟာဒီကအဖြစ်အသိပြီးတော့ကြောက်စရာမလိုဘူးဆိုပေမဲ့လည်းခုနအချက်လည်းဒီတွေ့နေရပြီဆိုရင်တော့ဒါကိုဖြည်းဖြည်းချင်းကုသဖို့လိုတဲ့ပြောင်ဆောင်နဲ့ပြဖို့လိုတယ
်ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာ
တမဧကန္နာကိုခုလိုကြာသာပရိနိညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြမအရေးတုံတက်ချက်ကိုထုတ်လွှင့်ပေးပါဦးမယ်စစ်နဲ့နိုင်ငံရေးဟာဆက်ဆက်နေတာတွေအများကြီးရှိပေမဲ့တိကျစီတည်ရှိနေတဲ့နယ်ပယ်တွေဖြစ်တဲ့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံတက်တင်ပြပေးထားပါတယ်ရှင်
တိုင်းပြည်တိဆောက်ရမှာစစ်တပ်ပဝင်းတဲ့ဂန္ဓာကိုပူဇော်မှုကြီးမင်းအောင်လိုင်ကအမွန်အမန်နဲ့တစားစင်ပြီးဇန်နဝါရီလ၄ရက်နေ့ကနေပြည်တော်မှာပြောသွားပါတယ်။ဒါပေမဲ့လူသိများတာကအမျိုးသားလွှတ်တော်မှာတင်သွင်းထားတဲ့ဥပဒေကြမ်းတွေကိုထောက်ခံတဲ့ကန့်ကွက်တဲ့စသဖြင့်အပြေမပေးဘဲမတုံမလုံငြိမ်းနေတဲ့စစ်တပ်ကိုယ်လှယ်တွေကိုလွှတ်တော်အပြင်တွက်ခိုင်းရလိမ့်မယ်လို့ဥက္ကဋ္ဌဖြစ်သူဦးခင်အောင်မြင့်က2023မှာပြောသွားတာဖြစ်ပါတယ်။မိန်တာကနဲ့စစ်ဘုံနဲ့နိုင်ငံရေးမစီလျော်တာကိုအမျိုးသားလွှတ်တော်ကတက်ပြီးပြလိုက်တာပါပဲ။ဒါကြောင့်ဗိုလ်ချုပ်မှုကြီးအမိန်ကိုသာနာဂာပြည်တစ္ဆာရှိတဲ့စစ်ဘုံဟာဒီဗိုလ်ချုပ်မှုကြီးအလွဲသုံးစားလုပ်တာကိုခံရပါလိမ့်မယ်။ အမေနာကပြီးစစ်တပ်တက်လုံးယုံကြည်ပါတယ်လို့ကြိုးကြော်ခဲ့တဲ့မြမဆိုရှယ်လီလမ်းစဉ်ကို1988ရောက်တော့ယုံကြည်တဲ့စစ်ဘူးတယောက်မှမရှိတော့ပါဘူးစစ်ဘူးတန်းတံပိုးထားတဲ့အမေနာကမှုဟာနိုင်ငံရေးမှာသုံးလို့မရပါဘူးစစ်ရေးနဲ့နိုင်ငံရေးဟာဆက်ဆံနေတာတွေအများကြီးရှိပေမဲ့စစ်ဘူးလူသားစားအားလုံးအစိုးရရန်တရားမှာပါဝင်စရာမလိုပါဘူးတိုင်းပြည်တည်ဆောက်ရေးဟာစစ်ဘူးနဲ့မတင့်တော်တာကိုမြမပြည်ကိုကြည့်ရင်သိနိုင်ပါတယ်
စစ်မှုထမ်းတသန်းကျော်နဲ့အရန်အင်အား၈သိန်းကျော်ရှိပြီးကမ္ဘာပေါ်မှာအသုံးစည်းအများဆုံးနဲ့အင်အားအကောင်းဆုံးဟာအမေရိကန်စစ်တပ်ဖြစ်ပါတယ်။အမေရိကန်နိုင်ငံရေးစနစ်မှာသမရဟာစစ်တပ်ရဲ့အကြီးအကဲဖြစ်ပြီးသမရကခန့်တဲ့ကာကွယ်ရေးဝန်ကြီးဟာဒုတိယအကြီးအကဲဖြစ်ပါတယ်။သမရနဲ့ကာကွယ်ရေးဝန်ကြီးစစ်မှုရေးရာကိုကျွမ်းကျင်စွာကင်တွင်နိုင်ဖို့အတွက်ပူးတွဲစစ်ဦးစီးချုပ်9ဦးပါဝင်တဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ရှိပါတယ်။ပူးတွဲစစ်ဦးစီးချုပ်ရုံးရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌဟာအမျိုးသားလုံခြုံရေးအဖွဲ့ကိုဥဆောင်တာမို့စစ်ကောင်းဆောင်ပိုင်းဟာနိုင်ငံရေးနဲ့အမြဲတမ်းထိတွေ့နေပါတယ်။လက်နက်ကိုင်အဖွဲ့ဟာနိုင်ငံတည်ထောင်ကြတဲ့ကအဓိကအခန်းကပါဝင်ပေမဲ့ဒီမိုကရေစီကိုလေးစားတာမို့အမေရိကန်မှာစစ်တပ်ကဥဆောင်တာမျိုးမပေါ်ထွက်နိုင်ခဲ့ပါဘူး
။အမေရိကန်စစ်တပ်ဟာနိုင်ငံရေးမှာဩဇာအရှိန်အဝါမရှိပေမဲ့စစ်အင်အားအလွန်ကြီးမားတဲ့စစ်ဗူဒန်တပ်ဖြစ်ပါတယ်။အပြစ်ကင်းစင်တဲ့စနစ်မဟုတ်ပေမဲ့တရားဥပဒေကိုလေးစားတာကြောင့်စစ်အာဏာရှင်စနစ်ပေါ်ပေါက်တိုင်ဖို့အခွင့်အလမ်းမရှိပါဘူးစစ်မှုရေးရာမှာကွန်ဂရက်လွှတ်တော်ရဲ့သဘောတူချက်ရယူရမယ့်ကိစ္စတွေရှိပါတယ်အုပ်ချုပ်ရေးနဲ့ဥပဒေပြုဌာနကစစ်တပ်ကိုထိန်းထားနိုင်မယ့်အခြေအနေရှိပါတယ်မြန်မာပြည်မှာတော့တရားဥပဒေကအဓိကမဟုတ်ဘဲလူပုဂ္ဂိုလ်ကအဓိကဖြစ်နေပါတယ်ဥပမာစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဖွဲ့ဟာအနားယူသွားတာတောင်နိုင်ငံတော်စည်းကမ်းနေပြည်တော်မှာရာသက်ပန်ဆံများနေတဲ့အတွက်နိုင်ငံရေးခေါင်းဆောင်တွေကသူ့ကိုဥတိုက်နေရပါတယ်။အာဏာရှင်ဘရင်စနစ်ရဲ့လုံရိပ်ကမထွက်နိုင်တယ်လို့ဖြစ်နေပါတယ်
။စစ်တပ်ဟာတပ်ပိုင်းဆိုင်ရာကိစ္စအားလုံးကိုလွတ်လပ်စွာစီမံခန့်ခွဲစီရင်ဆောင်ရွက်ပိုင်ခွင့်ရှိပြီးကာကွယ်ရေးဦးစီးချုပ်ဟာလက်နက်ကင်တပ်ဖွဲ့အားလုံးရဲ့အကြီးအကဲဖြစ်တယ်လို့အခြေခံဥပဒေပုံမှန်20မှာဖော်ပြပါတယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အဆိုပြုထောက်ခံခြင်းနဲ့ကာကွယ်ရေးဦးစီးချုပ်ကိုသမရကခံထားနိုင်တယ်လို့ပုံမှန်342ကဆိုတာမို့စီရေးကိစ္စမှာဒီကောင်စီဟာအမြင့်ဆုံးအာဏာပိုင်အဖွဲ့လို့ဖြစ်နေပါတယ်။တိုင်းပြည်အခြေအနေမကောင်းလို့အရေးပေါ်ကာလပြဋ္ဌာန်းရမှာကာကွယ်ရေးဦးစီးချုပ်ဒူဦးစီးချုပ်ကာကွယ်ရေးဝန်ကြီးနဲ့ပြည်ထရေးဝန်ကြီးတို့နဲ့သမရညှိနှိုင်းပြီးထုတ်ပြန်ကြေညာနိုင်တယ်လို့ဆိုပါတယ်။ကာကွယ်ရေးနဲ့ပြည်ထရေးဝန်ကြီးဟာကာကြုတ်ကခံထားတဲ့စစ်ဗိုလ်တွေဖြစ်တာမို့ပြည်သူကိုယ်စားလှယ်ကိုဂရုမစိုက်တဲ့စနစ်ဖြစ်ပါတယ်။
စစ်တပ်ရဲ့လုတ်ပိုင်ခွင့်ကိုတိုးချဲ့ရမှာနိုင်ငံတော်လုံခြုံရေးဟာအကြောင်းပြလို့အကောင်းဆုံးကိစ္စဖြစ်ပါတယ်။လုံခြုံရေးအန္တရာယ်ကိုပြတ်နိုင်လေလေစစ်တပ်အသုံးစရိတ်တောင်းလို့ကောင်းလေစီပါပဲ။ဒီနည်းနဲ့တိုင်းပြည်ရဲ့ဒဏ္ဍာရီအားကိုလက်ဝကြီးအုပ်နိုင်တဲ့အတွက်သတိစစ်ဘူဒေါ်လာဗိုလ်ချုပ်တွေပေါ်ထွက်လာတာဖြစ်ပါတယ်။ရွေးကောက်တင်မြောက်ထားတဲ့ပြည်သူ့ကိုယ်စားလှယ်အစိုးရရဲ့လက်အောက်မှာစစ်တပ်ကိုထားတာဟာယနေ့ကမ္ဘာမှာလက်ခံတဲ့ပုံမှန်စနစ်ဖြစ်ပါတယ်။နိုင်ငံတည်ဆောက်ရေးဟာစစ်ဘူလုတ်တဲ့အလို့မဟုတ်ဘူးဆိုတာကိုသဘောပေါက်ဖို့လိုပါလေ။လုံခြုံရေးအခြေအနေတင်ပြပြီးအစိုးရကိုအကြံပေးဖို့နဲ့အစိုးရခိုင်းတာကိုလုတ်ဖို့ဟာစစ်ဘူရဲ့တာဝန်ဖြစ်ပါတယ်။ကာကြုတ်ရဲ့ဆုံးဖြတ်ချက်မှာတူမတိတဲ့နိုင်ငံရေးအကျိုးဆက်တွေရှိနိုင်ပါလေ။စစ်ရေးမဟာဗျူဟာနဲ့နိုင်ငံရေးမူဝါဒရောထွေးသွားလို့စစ်ကောင်းဆောင်တွေညံမမီတဲ့တာရကတွေရှိပါတယ်။ဥပမာ1950ပြည့်လွန်အစောပိုင်းမှာကိုရီးယားစစ်ပွဲအတွင်းအစိုးရမူဝါဒနဲ့ထိတိုက်တွေ့လာတဲ့နာမည်ကျော်ဗိုလ်ချုပ်ကြီးဒေါက်ကလပ်စ်မက်အာသာကိုအမေရိကန်သမ္မတဟယ်ရီထရူမန်ကယာဒူးကဖေရှားလိုက်တဲ့ဖြစ်ရာဟာစစ်ဘူနဲ့နိုင်ငံရေးကိုခွဲခြားရမှာအထင်ရှားဆုံးဥပမာဖြစ်ပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးတုံသက်ချက်ကိုခုလိုကြတာပြင်းနေညပိုင်းမှာတစ်ကြိမ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်။ VOA American တပ်ရဲ့ကြတာပြင်းနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရရှင်။
ဒီမြန်မာပိုင်းရဲ့ရုံမြင့်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်
VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတကူစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကနန်းဟွန်ပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့ရခိုင်တပ်တော်နဲ့ဆွေရတပ်တော်ကြားတိုက်ပွဲဖြစ်ပွားရာဒေသကကြေးရသား130ကျော်ဟာမြက်ဦးမြို့နယ်ကဘုံကြီးကျောင်းတွင်မှစစ်ဘေးဒုက္ခသည်ဖြစ်နေခိုးလုံနေကြရပါတယ်။ချင်းပြည်နယ်ဟာခါမြို့ကဒုက္ခသည်တွေထောင်နဲ့ချီပြီးလက်မှတ်ပေါ်ထွက်ဆန္ဒပေါ်ထုတ်ကြတယ်ဆိုတာနဲ့ရှမ်းပြည်မြောက်ပိုင်းမူဆယ်နဲ့ကုတ်ခိုင်ခရိုင်တွင်မှလက်နက်ကင်အဖွဲ့အစည်းတွေကဒေသခံတွေကိုဖမ်းဆီးပြီးတပ်တားတစ်စုဆောင်းနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါ။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားရာသီကကြီးရွာသား130ကျော်ဟာမြောက်ဦးမြို့နယ်ကကြီးရအပြင်ဖုံတော်ကြီးကျောင်းနဲ့ဇေတီတောင်ဖုံတော်ကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်အဖြစ်ခိုးလုံနေကြရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကနေအခုထိတိုက်ပွဲဖြစ်ပွားနေတဲ့ဒေသဖြစ်တဲ့မြောက်ဦးမြို့နယ်တန်တရာကြီးရွာနဲ့ကြောက်တော်မြို့နယ်ဘာဤကြီးရွာတွေကကြီးရွာသားတွေကနေစစ်ဘေးတိမ်းရှောင်လာနေခဲ့ကြတာပါစစ်ပြေးဒုက္ခသည်တွေကိုကြေးရွာသားတွေကယာယီကူညီစောင့်ရှောက်ထားပြီးဝန်လက်ဖောင်ဒေးရှင်းနဲ့တခြားလူမှုအဖွဲ့အစည်းတွေကသူတို့ကိုအကူအညီပေးဖို့လှုပ်ဆောင်နေကြတယ်လို့သိရပါတယ်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြား2015ခုနှစ်ဒီဇင်ဘာလ28ရက်နေ့ကတည်းကကြောက်တော်မြို့နယ်ရမ်းချောင်းနဲ့ချင်းပြည်နယ်ပလတ်ဝမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါ
တဘာဝပေးတန်တင်ခံကြရတဲ့ဟာခါမြုပ်ကဒုက္ခတွေတွေပြန်လည်နေရချထားမှုအစီအစဉ်အတွက်အစိုးရရဲ့အင်ညာတစ်ဆောက်လို့ရေးစီမံကိန်းအပေါ်မြင့်နှံ့မှုတွေကြောင့်စနဝိုင်လ9ရက်နေ့ကဒုက္ခတွေထောင်ချပြီးလမ်းမပေါ်ထွက်စန္ဒထုတ်ဖော်ခဲ့ကြပါတယ်စန္ဒထုတ်ဖော်သူတွေဟာတစုတစီတီးနေထိုင်ဖို့ဒုက္ခတွေတွေနေထိုင်တဲ့လမ်းရေမြောင်းကောင်းမွန်စွာလုပ်ပေးဖို့ဒုက္ခတွေတွေအတွက်မြေကွက်ချပေးပြီးအိမ်ဆောက်ပေးဖို့စတဲ့အချက်တွေကြိုးကြော်တောင်းဆိုခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းတုန်းကမြေပြိုခဲ့ကြတာဟာခါမြို့နယ်ကအိမ်ထောင်စု930ကျော်ဟာဒုက္ခတွေစကား5ခုမှခလုံးနေရပြီးအဲ့ဒီထက်ကအိမ်ထောင်စု400ကျော်ကိုအစိုးရကနေအိမ်ဆောက်ပေးမှဖြစ်တယ်လို့ဂျန်နဲ့3000ကျော်ကိုတော့မြေကွက်ပေးပြီးနေအိမ်ဆောက်လုပ်ဖို့အတွက်ကုန်ကျစရိတ်ချပေးဖို့ချင်းပြည်နယ်အစိုးရကစီစဉ်ထားခဲ့တာဖြစ်ပါတယ်
မွန်ပြည်နယ်တံဖြူစီရမြို့ကအသစ်ပြန်လည်ပြုပြင်တည်ဆောက်ထားတဲ့သေမင်းတမန်မြေထားပြတိုက်ကိုဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာဖွင့်လှစ်ခဲ့ပါတယ်ပျက်စီးနေတဲ့သေမင်းတမန်မြေထားပြတိုက်ကိုမြို့နယ်စီပင်နဲ့တလမွန်ကုမ္ပဏီတို့အကျိုးတူပူးပေါင်းပြီးမတ်လကပြန်လည်ပြုပြင်ခဲ့ပါတယ်ပြတိုက်ထဲမှာတော့သေမင်းတမန်မြေထားလမ်းရဲ့တမိုင်းကျောင်းတွေယထာလမ်းဖောက်လုပ်ခဲ့စဉ်ကရုပ်ထုတွေခင်းကျင်းပြသထားပါတယ်ထိုင်းနဲ့မြန်မာနိုင်ငံကိုဆက်သွယ်ထားတဲ့သေမင်းတမန်မြေထားလမ်းကို1942မှ1945ခုနှစ်ထိဖောက်လုပ်ခဲ့ပြီးဖျားသုံးစုတောင်ကြားကိုဖြတ်ကားထိုင်းနိုင်ငံဘန်ပောင်ဘူဒာတိမိုင်ပောင်195ကျော်ရှည်လျားပါတယ်
စနဝိုင်လာစနေနေ့မှာကျင်းပမဲ့ပြည်ထောင်စုငင်းချမ်းရင်းညီလာခံမှာနိုင်ငံရေးဆွေးနွေးပွဲကိုတက်ရောက်မဲ့ကိုစားပြုအချို့အစားတွေနဲ့ဆုံးဖြတ်ချက်ရယူမဲ့ရခိုင်နှုန်းတတ်မှတ်ချက်တွေကိုပြန်လည်သုံးတပ်ပေးဖို့အရက်ဖက်လူဖွဲ့စည်းတွေကတောင်းဆိုထားပါတယ်နိုင်ငံရေးဆွေးနွေးပွဲရဲ့ဆုံးဖြတ်ချက်ကိုတမတော်ကတဘောတူမှဆုံးဖြတ်ရမယ်ဆိုရင်ပြည်သူတွေအားလုံးမျှော်လင့်နေတဲ့စစ်မှန်တဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးပွဲဆိုတာဖြစ်လာမှာမဟုတ်ဘူးလို့မြန်မာရေးပူပေါင်းဆောင်ရွက်သူများအဖွဲ့ကတော်ခင်အောင်မာကပြောပါတယ်အယက်ပဲလူအဖွဲ့စည်းတွေရဲ့တဘောထားကို2016ခုဇန်နဝါရီလ9ရက်နေ့မှာထုတ်ပြန်ခဲ့ပြီးအဖွဲ့စည်းပေါင်း130ကျော်ထောက်ခံလက်မှတ်ရေးထိုးခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့တုံခမ်းကျေးရွာသားဥမရစ်တူးကြအသက်30နှစ်ကိုအစိုးရစစ်တပ်ကပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကဖမ်းဆီးသွားရာကနေယနေ့အထိမလွတ်လာသေးလို့မိသားစုဝင်တွေကစိုးရင်ပူပန်နေပါတယ်ကလေးနှုတ်ဦးဖခင်ဥမရစ်တူးကြကိုကချင်လွတ်လပ်ရေးတပ်မတော် KNA စစ်သားဖြစ်တယ်လို့ဖမ်းဆီးဆွဆွဲခေါ်ဆောင်သွားခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်အခုလိုဖမ်းဆီးသွားကြတဲ့ကတည်င်းမကြရတော့တာကြောင့်မိသားစုဝင်တွေကညှဉ်းပန်းနှိပ်စက်မှုနဲ့အသက်အန္တရာယ်စိုးရိမ်နေကြပါတယ်
2025နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာရှမ်းပြည်တောင်ပိုင်းနမ်ကြောင်မြို့နယ်အတွင်းကမဲမတမာမှုတွေရှိနေလို့နေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ် SNLD ကတွားရောက်ကန့်ကွက်ပါတယ်ပြီးခဲ့တဲ့9ရက်နေ့တုန်းက SNLD နမ်ကြောင်မြို့နယ်ဥက္ကဋ္ဌလည်းဖြစ်ပြီးတူလူတော်ကိုစလေလောင်းလည်းဖြစ်တဲ့စိုက်စော်ဝင်းကနေပြည်တော်ထိတွားရောက်ကန့်ကွက်ခဲ့တာပါပြည်ခိုင်ဖြိုးပါတီကပြည်သူ့လူတော်ကိုစေလောင်ဦးထေးလွင်ခေါ်ဦးဒီလုံးကလူတော်ထောက်ကူပြုဘတ်ဂျက်ကျပ်သိန်း1000ကိုအောင်နိုင်ရက်အတွက်သုံးပြုခဲ့ပြီးဂျိုတင်မဲမှလည်းမဲမတမာမှုတွေရှိနေလို့တိုင်တန်းရတာဖြစ်တယ်လို့စိုက်စော်ဝင်းကပြောပါတယ်တရားမှုကိုရှေ့နေတွင်နဲ့လာမယ့်စနေနေ့မှာရုံတက်တရားရင်ဆိုင်တွားဖို့ရှိတယ်လို့လည်းသိရပါတယ်
ခုတရင်လွာတွေကိုဆက်လက်တင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆဲနယ်ကုတ်ခိုင်ခရိုင်အတွင်းမှာလက်နက်ကိုင်အဖွဲ့အစည်းတွေကဒေသခံတွေကိုဖမ်းဆီးပြီးတပ်သားတွေအတွက်စုဆောင်းနေပါတယ်။ဒီအပေါ်တိုင်းရင်းသားစည်းလုံးညီညွတ်မှုတိုင်းရင်းသားဒေသဖွံ့ဖြိုးတိုးတက်မှုအပေါ်ဘယ်လိုကြရရိုက်မှုတွေရှိလာနိုင်ပါသလဲဆိုတာကိုစိုင်းမုံကနေစုစည်းတင်ဆက်ထားပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကဒေသခံ10ဦး၊ကုတ်ခိုင်မြို့နယ်အတွင်းကဒေသခံ9ဦးကိုကချင်လူလိုက်ရေးတပ်မတော် KIA ကနေပြီးခဲ့တဲ့ဒီဇင်ဘာ28နဲ့29ရက်နေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ရှမ်းနီတီကူးပွဲတော်တွားတဲ့ဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားလို့တိုင်းရင်းသားအချင်းချင်းချစ်ကြည်ရင်းနှီးမှုကိုထိခိုက်စေတယ်လို့မူဆယ်မြို့နယ်ရှမ်းစာပေရင်ကျေးမှုကော်မတီတွင်ရင်မှုဆိုင်မြတ်အောင်ကရှမ်းပါတာနဲ့ပြောပါတယ်
ဖန်စီသွားတာက28ရက်နေ့နဲ့29ရက်နေ့ကလေးကရှမ်းနှစ်တကူးပွဲကိုသွားတဲ့ပလောင်ဒေတာခံတွေနဲ့ရှမ်းဒေတာခံတွေကို KIA ကနေဖန်စီသွားတာအခုထိမလွတ်သေးဘူးရွေးရပွဲတော်သွားနေတဲ့အချိန်ဖန်သွားတယ်ဆိုတော့ဒါဟာမဖြစ်သင့်တဲ့ကိစ္စတခြားလူမျိုးတွေရဲ့ရွေးရရင်ကြီးမှုကိုအလေးမထားဘူးဆိုတာရေရှည်အတွက်တော့မကောင်းဘူးပေါ့ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးကချင်လူလိုက်ရေးတပ်မတော် KIA ရဲ့ကုတ်ခံမျိုးဂျာပွန်တိုက်နေမှုဦးပရမိုင်ကတော့ဖန်စီခေါ်ဆောင်တာမဟုတ်ပဲစီယုံခေါ်ဆောင်တာဖြစ်တယ်လို့ပြောပါတယ
်
တိုင်းရင်းသားလူမျိုးချင်းချင်းတီလူမျိုးလောက်တာဟာတိုင်းပြည်ချွတ်ချုံကြစေတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လက်ကပြောပါတယ်
ကဲအဲ့လည်းငါအဖွဲ့ကြီးတွေကရှမ်းလူငယ်လေးကိုဖမ်းဆီးခေါ်ဆောင်သွားတာတွေရှိတယ်ဒီကိစ္စမျိုးတွေဟာကျွန်တော်မလုံလားအတော့တယ်မဖြစ်နဲ့တော့လေကိစ္စတွေဖြစ်နေတယ်နောက်တခြားဖွဲ့ကြီးလည်းတခြားလူမျိုးကိုအဲ့လိုမျိုးခေါ်ဆောင်သွားတာမျိုးရှိကောင်းရှိပါလိမ့်ဦးမယ်အဲ့တော့ကျွန်တော်ဒီလက်နက်ကပတိပတ်ဆက်ကိုအဆုံးမသတ်ဘဲနဲ့လက်ပစ်ပယ်ထားမယ်ဆိုကမ်ဘီယာပိုကြီးချုံကြပြီးဒါကိစ္စတွေပါအဆုံးရှုံးမြင်လာမယ်နေသားမျိုးရောက်သွားနိုင်ပါလေ
အခုလိုအတင်းအဓမ္မတတ်သားစုဆောင်နေမှုအပေါ်ရှမ်းတိုင်းဒေသဒီမိုကရေစီဖွဲ့ချုပ်နဲ့မူဆယ်မြို့နယ်ရှမ်းစာပေရင်ကျေးမှုအဖွဲ့တွေကနေအဓမ္မတတ်သားတစ်စုဆောင်မှုကိုကန့်ကွက်ရှုံချကြောင်းနဲ့ဖမ်းဆီးထားသူတွေကိုပြန်နယ်လွတ်ပေးဖို့ဒီဇင်ဘာလကုန်ပိုင်းကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
ဆက်လက်ပြီးတော့ရခိုင်ပြည်နယ်ကြောက်တော်နဲ့ချင်းပြည်နယ်ပလဝမြို့နယ်အတွင်းမှာရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ပေးဖို့ကြောက်တော်မြို့နယ်ကတန်ခါတော်တွေအပါအဝင်ရခိုင်ပြည်သူတွေကစန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်တိရက်ခန့်တွေစိုးရိမ်မှုတွေရှိနေတယ်လို့ငြင်းချမ်းရေးတောင်းဆိုမှုနဲ့ပတ်သက်လို့မောင်အေးကနေစုစည်းတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါ။
ရခိုင်ပြည်နယ်ကြောက်တော်မြို့မှာသင်္ဃာတော်အတင်းနဲ့ဒေသခံတွေကစိုက်ပွဲတွေရှရှန့်ရက်ဖို့ဇန်နဝါရီလ2ရက်နေ့ကဆန္ဒပြတောက်ဆွေရတာနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဥဆောင်သူတူဖြစ်တဲ့ကြောက်တော်မြို့ခံဆရာဇော်ဝန်းကအခုလိုပြောပါတယ်
ဒါကစာရင်းပြီးလာနေကြတယ်ဒီလိုဆန်ချာနဲ့လက်မဲ့တဲ့လူတွေကိုပြောလို့ကျွန်တော်ကဒီလိုရှိနေတယ်ဒီလိုမျိုးကိုကျွန်တော်ကဒီလိုရှိနေတော့ပုံမှန်ရရှိဒီလိုရှိနေတော့ဘာလို့ပြောရလဲဒ
ဝိကောဘောဘောဖြစ်ရှင်ရပါမင်းကြီးအင်းကြီးဖြစ်ရှင်ရစီးရဲဖြစ်ရှင်ရနော်
ကျောက်တော်နဲ့ပလောဝါမြို့နယ်မှာအစိုးရတက်နဲ့ရခိုင်တက်မတော်အေအေတို့ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ပေါ်နေတာပါဇန်နဝါရီလ3ရက်နေ့ကလည်းစိုက်တွေမြို့ဝင်ကဘာကွန်းမှာမြန်မာစိုက်တက်ကရခိုင်ပြည်နယ်အတွင်းမှာအားအလွန်ကျွမ်းသုံးပြီးထိုးစိုက်ဆင်နေတာတွေကိုရှာရှာရက်တန့်ပေးဖို့သင်္ကာရာတွေနဲ့မြို့ခန့်တွေကတောက်ဆုပ်ခဲ့ကြပါတယ်မြန်မာနိုင်ငံမှာမကြာမီအစိုးရစိုက်တက်လာတော့မှဖြစ်တဲ့အတွက်အစိုးရစိုက်လက်ထက်မှာတိုင်းရင်းသားဒေသတွေကစိုက်ပွဲတွေရပြီးငင်းချင်းရေးကိုမျှော်လင့်နိုင်မလားဆိုတဲ့အပေါ်မှာဆရာဇော်ဝင်းကသူ့အမြင်ကိုအခုလိုပြောပါတယ်
အာလူရှိရတဲ့ကအရင်ကဒီကလေးကိုဒီအနာမေးခွေးကိုပြင်နေတာပဲခေါင်းကိုငါတို့ဒီကမ္ဘာကဘယ်လိုပေါ်နေချင်တယ်လို့
ရခိုင်တက်မတော်ဒူးဆိုင်ဦးစီးရှောက်ဒေါက်တာညိုထွန်းအောင်ကညင်ချင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးအစိုးရဘက်ကရိုးသားဖို့လိုတယ်လို့အခုလိုပြောပါတယ်
ဒီချင်းလေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီခိုင်တမ်းတော်အနေနဲ့အောင်မြင်ကြမှုပေါ်ဝင်ခွင့်ရရှိရဆိုတဲ့ပုံမှန်မူတည်ပြီးတော့ရတည်ခဲ့တယ်။ဒါမျိုးဒီအစိုးရဖက်ကကျွန်တော်တို့ခိုင်တမ်းတော်ပေါ်မှာသဘောထားကတော့နိုင်ငံရေးရရှန်ထားလိုမှုတွေကိုသူတို့ရဲ့ပြောစကားအရာရောဖန်ပြီးလက်တွေ့လှုပ်ဆောင်ချက်အရာတွေရောကျွန်တော်တို့တွေ့ရတယ်။ဖွဲ့ကိုရှန်ပြီးတော့တဖွဲ့ကိုခေါ်သွားမယ်ဆိုတဲ့အဲလိုမျိုးမယူသားမှုတွေပေါ်မှာတော့ဒီငင်းချင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးကတော့ဒီချက်ပေါ်ပြီးတော့ယူသားမှုရှိဖို့လိုတယ်လို့တော့ကျွန်တော်တို့အနေနဲ့တော့မြင်ပါတယ်
တိုက်ပွဲဖြစ်ပေါ်စေကာလတွေမှာဒေသခံကြေးရွာသားတွေကိုမြန်မာစိုက်တက်ကနေလမ်းပြခွာတာပေါ်တာအဖြစ်ဖမ်းဆီးတာတွေရှိနေတဲ့အတွက်ဒေသခံတွေနေရက်ကိုဆန့်ခွာပြီးတခြားနေရာတွေမှာလာရောက်ခိုးလုမှုတွေလည်းရှိနေပါတယ်
အခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုနားဆင်ရမှာပါရှင်
။ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားရာဒေသကကြေးရွာသား130ကျော်ဟာမြောက်ဦးမြို့နယ်ကကြည်ရပြင်ဖုံတော်ကြီးကျောင်းနဲ့စေတီတောင်ဖုံတော်ကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်အဖြစ်ခိုလုံနေကြရပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.Tar တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်တရင်ပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင
်ထိုင်းနယ်ဇဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစားဆုံးကိုအတန်းလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်တယ်လို့မိုဘိုင်းဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်မနေ့ဖန်တောက်ကြနေမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်ခုတော့ကြာသပတေးနေ့ညဘက်အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မရှင
်။မြောက်ကိုရီးယားရဲ့ဒီသတင်းပတ်တဲ့နျူကလ িয়ার ဆန်တတ်မှုကိုတုံ့ပြန်တဲ့အနေနဲ့အထံချက်ဆက်တွေနဲ့မြောက်ကိုရီးယားရဲ့ဝါရပြန်အထံလွင့်နေတာတွေမနေ့ပံပြန်လဲစတင်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကကြေညာလိုက်ပါတယ်။မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးဆန်တတ်ခဲ့တဲ့အကြောင်းဗုဒ္ဓနေ့ကကြေညာခဲ့ပြီးမှပဲတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ရဲ့လုံခြုံရေးအတွက်အမေရိကန်ကအခိုင်အမာအကောက်အွယ်ပေးဆောင်မှာဖြစ်တဲ့အကြောင်းနိုင်ငံခေါင်းဆောင်တွေနဲ့ဆက်သွယ်စကားပြောဆိုခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တတ်မှုတွေနောက်ပိုင်းမှာလည်းကိုရီးယားကျွန်းဆွယ်မှာအမေရိကန်နဲ့တောင်ကိုရီးယားတပ်တွေကိုတက်လှမ်းထားတာပါ။ဆော်ဒီအာရေဗျနိုင်ငံရဲ့ညဘက်လေကြောင်းတက်ခတ်မှုတွေကြောင့်ယမန်နိုင်ငံဆန္ဒမျိုးတော်ကအီရန်တန်ရုံးကိုထိမှန်ခဲ့ကြောင်းအီရန်နိုင်ငံရဲ့ပြောဆိုချက်တွေဟာသိပ်မမှန်ဘူးလို့မျက်မြင်တွေ့သူတွေကပြောပါတယ်။အီရန်နိုင်ငံကတော့တမင်သက်သက်တက်ခတ်ခံရတာလို့ဒီကနေ့ပဲပြောဆိုထားပေမဲ့မျက်မြင်တွေ့သူတွေကတော့တန်ရုံးမှာတိရစွာထိခိုက်ပျက်စီးမှုမျိုးတွေမတွေ့ရပဲကြောက်တုံးတွေဘုံးဆန်ဆာနာတချို့လောက်ကသာတန်ရုံးဝင်းထဲမှာတွေ့ခဲ့ရတယ်လို့ပြောဆိုကြပါတယ်။လီဗျားနိုင်ငံနောက်ဖက်မှာ truck ကစင်းနဲ့ပြင်းထန်တဲ့ဘုံးပေါက်ကွဲမှုတစ်ခုကြောင့်ရဲတပ်နိုင်ငံတစ်ခုမှာဒီကနေ့လူ90ထက်မနည်းသေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီပြီးတော့လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့သလိုဒေသခံသတင်းတွေမှာလည်းဖော်ပြနေကြပါတယ်။စလီတန်မျိုးကရဲတင်တဲ့ညောင်းမှာတက်သားစီရာနဲ့ချီပြီးတော့စူးဝင်နေတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ခဲ့တာပါပောက်ကွဲမှုကြောင့်လူ90ထက်မနည်းသေဆုံးတယ်လို့ဒေသခံသတင်းတွေကဖော်ပြနေသလိုရိုက်တာသတင်းဌာနကတော့65ယောက်သေဆုံးတဲ့အကြောင်းစေယုံနဲ့နှီးဆက်သူကိုကူကပ်ပြီးတော့ဖော်ပြခဲ့ပါတယ်ပြည်သူနိုင်ငံမှာတီယိုစာရီရေးသားတဲ့ရှာလီအက်ဖ်တိုမဂဇင်းတက်ကိုအစ္စလမ်ဆွေရောက်တီဝင်ရောက်တက်ခတ်ခံခဲ့ရတာတနည်းပြည့်တဲ့ဒီကနေ့မှာပဲပါရီမျိုးတော်ကရဲစခန်းကိုတက်ခတ်ဖို့ကြိုးစားတဲ့သူတယောက်ကိုရဲကအသေးပြက်ဖမ်းဆီးလိုက်ပါတယ်ရစကန်ကိုချင်းကက်လာသူဟာဓာတ်ချောင်းနဲ့ကိုဘမှာလဲဖောက်ခွဲပစ္စည်းတွေတက်ဆင်လာပုံရပေမဲ့နောက်ပိုင်းမှာအတူဖြစ်နေတာကိုတွေ့ရတဲ့အကြောင်းပြင်သစ်တောင်ရှိသူတွေကပြောဆိုကြတာပါရဲတွေကအသေးပြက်ခတ်ဖမ်းဆီးမခံရခင်မှာလဲအစ္စလမ်ဘာသာဝင်တွေဖျားသခင်ကိုဆူတောင်းတယ်လို့အော်ဟစ်ကြွေးကြော်ခဲ့ပုံရတယ်လို့လဲတာဝန်ရှိသူတွေကပြောဆိုကြကြပါတယ်
ဒီကနေ့ညဘက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ
ဒီညရဲ့အစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူတွေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွန်ညိုပါ။
This program has come to you from the Voice of America, Washington.